Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ဇန်နဝါရီလ18ရက်ကြာသာရင်းနှီးညဘက် VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မစုမြတ်မော်မှာဒီညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ Syria နိုင်ငံမြောက်ပိုင်း Manbij မြို့က South Sudan တိုင်းရှိမှာအထက်ခံဘုံခွဲသမား2ဦးရဲ့တိုက်ခတ်မှုကြောင့် American နိုင်ငံသား4ဦးသေဆုံးသွားပါတယ်အမေရိကန်သမ္မတကတွေ့ဆုံလို့ဆက်မဲ့ဝါရှင်တန်ခီးစဉ်အတွက်မြောက်ကိုရီးယားထိပ်တန်းအရာရှိတယောက်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီနေ့ပဲရောက်လာပြီးဝါရှင်တန်ကိုဆက်လက်ထွက်ခွာလာပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝင်းလိုင်နဲ့အတူညင်ညာပေးသွားမှာပါ
ထိပ်တန်းသတင်းတွေညင်ညာပေးရင်တော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံကတင်ပို့တဲ့အင်ဒီကာအမျိုးအစားဆန်လုံးရှည်ကို EU ကအခွန်ကောက်တော့မှာကြောင်းဘယ်လိုတက်ရောက်မှုတွေရှိလာနိုင်ပါသလဲ
high quality sand တင်ပို့နိုင်အောင်ပေါ့နော် high quality rice တွေပို့နိုင်အောင်လုပ်နေတဲ့အချိန်မှာဒီလိုအခက်အခဲတခုကြုံတွေ့ရတာတော့ကျွန်တော်တို့ဘက်ကဟိုရှင်ပြိုင်မှုကိုတော့ကြိုးစားရမယ်အနေအထားပိုဖြစ်သွားတာပေါ့နော
်မြန်မာနိုင်ငံစံစဘာအသင်းချုပ်အထွန်းတွေတွင်မှုဖြစ်ပါတယ်အပြည့်အစုံကိုမကြခင်မှာကြားရပါမယ် NLD ပါတီဝင်အဖြစ်ကနေအပြီးတိုင်ထုတ်ခံရတဲ့အေယာဝတီတိုင်းဒေသကြီးလွှတ်တော်ဒုဥက္ကဋ္ဌတာဝန်ကိုလွှတ်တော်ကရုပ်သိမ်းမသိမ်းနဲ့ရခိုင်ပြည်နယ်မှာအစိုးရတပ်တွေနဲ့ရခိုင်လက်နက်ကိုင်တပ်တွေကြားဖြစ်နေတဲ့နောက်ဆုံးတိုက်ပွဲအကြောင်းတွေကိုကြီးညာကြားရမှာဖြစ်ပါတယ်မြန်မာနိုင်ငံကကျန်းမာရေးစနစ်ကိုဘလို့ပြုပြင်ပြောင်းလဲနေတယ်လဲဆိုတာသိရမယ်ကျန်းမာရေးကဏ္ဍဥအောင်ခင်ရဲ့တုံ့သက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာပါအခုအရင်ဆုံးတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ကကြီးညာပေးကြပါမယ်ရှင်
စီးရီးယားနိုင်ငံမြန်မာဘန်ဖစ်မြို့ကစတောက်ဆန်တဆိုင်ရှိမှာအထက်ခံဘုံခွဲသမား2ရဲ့တက်ခတ်မှုကြောင့်အမေရိကန်နိုင်ငံသား4ဦးသေဆုံးသွားပါတယ်တက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့တွေစီးရီးယားကနေပြန်လည်ရုပ်သိမ်းတဲ့အခါကျင်းဝမဲ့အလားအလာတွေပုံမှန်လဲမိကုန်းနေထွက်ပေါ်လာနေတာပါ IS Islam စစ်သွေးကြွအဖွဲ့ကတော့မနေ့ကတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသလိုကြေညာလိုက်တယ်လို့တက်ခတ်သူကစီးရီးယားနိုင်ငံသားဖွဲ့ဝင်2ဦးဖြစ်ပြီးကင်းလည်နေတဲ့အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုပြစ်မှတ်ထားခဲ့တာဖြစ်ကြောင်းလဲပြောဆိုခဲ့တာပါတကယ်မို့တွင်အမေရိကန်တပ်ဖွဲ့ဝင်အုပ်ပေါ်ချင်းပြည်သူဆောင်ကြောင်းလဲမန်ဘစ်မြို့ကဆီယဝန်တွေက VOE ကိုပြောပါတယ်တရားရသူတွေကိုအိန္ဒိချင်းအီရန်နိုင်ငံကစီးကန်းတွေကိုပို့ဆောင်ခဲ့ကြောင်းလဲအမေရိကန်ကထောက်ခံမှုပေးထားတဲ့ Syria Democratic အင်အားစုဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်ပောက်ကွဲမှုတွင်အမေရိကန်အရသာဝန်ထမ်းတူနဲ့ကာဝေးဌာန Contract ဝန်ထမ်းတူတို့သိဆုံးကြောင်းလဲအမေရိကန်စစ်တပ်ကမနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါတကယ်မို့ကြောင့်အမေရိကန်တပ်ဖွဲ့ဝင်3ယောက်လဲတရားရခဲ့ပါတယ်အမေရိကန်တပ်ဖွဲ့တွေပုံမှန်ကင်းလည်နေချိန်တက်ခတ်မှုဖြစ်ခဲ့ကြောင်းလဲအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့ပြောခွင့်ရသူကပြောဆိုခဲ့တာပါတက်ခတ်မှုဖြစ်ရနေရာကဗီဒီယိုတွေတပ်ပုံနေထဲမှာတော့အလောင်းတွေပြန့်ကျဲနေတာတွေသူတွေပေးချင်နေတဲ့နေရာတွေကိုလည်းတွေ့ရပါတယ်တက်ခတ်ခံခဲ့ရတဲ့နေရာအမေရိကန်နဲ့ညွန်မောင်းမဟာမိတ်တွေစုံလင့်ရှိတဲ့နေရာဖြစ်တဲ့ကြောင်းလဲအခင်းဖြစ်ရနေရာကကိုရန်တွေ့သူတွေကပြောပါတယ်တက်ခတ်မှုကြောင့်အရသာ၁၀ဦးထက်မနည်းသေဆုံးကြောင်းလဲဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုထားပါတယ်
အစိုးရရန်ရဲတချို့ရဆိုင်ထားတာတွေအဆုံးသတ်ပြီးအခုသတင်းပတ်အတွက်မှာပုံမှန်ပြန်လည်လက်ပတ်နိုင်ခြင်းမရှိဘူးဆိုရင်သမ္မတဒေါ်နယ်ထရန့်အနေနဲ့စီစဉ်ထားတဲ့နိုင်ငံတော်အခြေပြမင်းငွန်းကိုပြောကြားမယ့်ရက်ကိုရွှေ့ဆိုင်းတာဒါမှမဟုတ်စာနဲ့ပဲထုတ်ပြန်တာသူတို့မဟုတ်သမ္မတအင်ပြူတော်ကနေပဲပြောကြားတာမျိုးလို့သိတယ်လို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအပေါ်ထုတ်နေမှာပြောကြားလိုက်ပါတယ်နစ်စင်ကျင်းပမဲ့ဖြစ်တဲ့နိုင်ငံတော်အခြေပြမင်းငွန်းကိုစီစဉ်ထားတဲ့အတိုင်းဇန်နဝါရီလ29ရက်နေ့မှာပြုလုပ်ဖို့အတွက်လုံခြုံရေးအခြေအနေစိုးရိမ်စရာရှိနေကြောင်းပလိုစီကပြောပါတယ်အစိုးရရန်ရဲတချို့ရဆိုင်ထားတဲ့အထက်သမ္မတနဲ့သူ့မိသားစုကိုလုံခြုံရေးတာဝန်ယူပေးရတဲ့ Secret Service နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့အတွက်ရန်ပုံငွေတွေပါဖြတ်တောက်ခံထားရကြောင်းသမ္မတထံပြပို့တဲ့စာထဲမှာပလုစီကရေးထားပါတယ်။သမ္မတထွန့်ရဲ့လုံခြုံရေးအဖွဲ့တွေဟာလည်းအစိုးရရန်တရားတချို့စတင်ရဆိုင်တဲ့ဒီဇင်ဘာ22ရက်နေ့ကလေးကလစာမရပဲအလုပ်လုပ်နေကြရတာပါ။ဒါပေမဲ့သက်ဆိုင်ရာဌာနတွေဟာနိုင်ငံတော်အခြေပြမင်းကွန်းပြောကြားမဲ့အစီအစဉ်ကိုထောက်ပံ့ပေးဖို့ရန်နှုန်းပြည့်အစင်သင့်ဖြစ်နေကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးကာစတန်နီလ်ဆန်ကပြောပါတယ
်အမေရိကန်ကဥဆောင်ပြီးအာဖဂန်တာလီဘန်တွေနဲ့ငြင်းချင်ဆွေးနွေးမှုတွေဆက်လုပ်နိုင်မှုပါကစ္စတန်နိုင်ငံကအရှိန်မြင့်ကြိုးပမ်းနေပါတယ်ဒါပေမဲ့လည်းဆွေးနွေးပွဲအောင်မြင်မှုရဖို့မရဖို့အတွက်ကတော့ဆွေးနွေးတဲ့နှစ်ဖက်ကြားမှာသာလုံးဝမတည်နေတဲ့အကြောင်းလဲပါကစ္စတန်ဆိုတော့တာဝန်ရှိသူတာဝန်ကပြောဆိုထားကြတာပါအာဖဂန်နိုင်ငံပြန်လည်တင်းမြဲရေးအမေရိကန်ထူးခိုးစေဇမေခါလီဇတ်ကတော့ဒီနေ့ပဲပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကိုရောက်လာခဲ့ပြီးပါကစ္စတန်မှာရောက်နေစဉ်သူဦးဆောင်တဲ့ခိုးစတဲ့ဖွဲ့နဲ့တာလီဘန်တွေဘက်ကစစ်ဆင်ညှိနှိုင်းသူတွေတိုက်ရိုက်တွဲဆုံပြစ်မယ်လို့လည်းမျှော်လင့်ထားကြပါတယ်အာဖဂန်နိုင်ငံကာဘူးမြို့တော်ကနေပါကစ္စတန်နိုင်ငံကိုမထွက်ခွာခင်မနေ့တုန်းကတော့အ ထူးတန်နမန်ခါလီဇက်ကတာလီဘန်နေနဲ့မကြမ်းခင်တွေ့မဲ့အကြောင်းပြောဆိုထားပါတယ်။တွေ့ဆုံနိုင်မှုလဲကြိုးစားနေတဲ့အကြောင်းပြောဆိုထားပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ဒီချိန်ထဲမှာပဲထူးခြားမှုတစ်ခုဖြစ်အာဖဂန်သမ္မတအက်ရှရက်ကာနီကလည်းဒီနေ့ပဲပါကစ္စတန်ဝန်ကြီးချုပ်အမ်ရန်ခန်ကိုတယ်လီဖုန်းဆက်စကားပြောဆိုခဲ့ပြီးအာဖဂန်ငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အာဖဂန်ငြိမ်းချမ်းရေးနဲ့တင့်မြတ်ရေးအတွက်ရည်ရွယ်သက်သက်ကူညီခဲ့တဲ့ပါကစ္စတန်နိုင်ငံပေါ်ကျေးဇူးတင်တဲ့အကြောင်းလဲအာဖဂန်သမ္မတရုံးကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရှေ့လာမယ့်ရက်နေ့ငယ်တွင်အရေးကြီးတဲ့ဖြစ်ထွန်းမှုတွေတွေ့မြင်ရမှာဖြစ်တဲ့အကြောင်းလဲပါကစ္စတန်ဆိုရနဲ့နှိစက်သူတွေကပြောဆိုနေကြပေမဲ့အသေးစိတ်တွေကိုတော့ပြောဆိုတာမျိုးမရှိကြပါဘူး။
ဗြိတိသျဝန်ကြီးချုပ်ထရီဇာမေဟာလွတ်တော်အတွင်းဗုဒ္ဓနေ့ကသူ့ဘော်အယုံကြည်မရှိအဆိုတင်သွင်းပြီးမဲခွဲဆုံးဖြတ်တာကိုအနိုင်ရလိုက်ပါတယ်။ဗြိတိန် EU ထဲကနှုတ်ထွက်ရေးသဘောတူညီချက်ကိုလွတ်တော်ကတခဲနဲ့ကန့်ကွက်မဲပေးလိုက်ပြီးတဲ့နောက်တနေ့မှာအတိုက်ခံပါတီကဝန်ကြီးချုပ်အဘော်အယုံကြည်မရှိအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။အခုလိုအယုံကြည်မရှိအဆိုတင်သွင်းမှုအပေါ်အနိုင်ရလိုက်တာကြောင့်ဗြိတိန် EU ထဲကနှုတ်ထွက်ရေးလွတ်တော်ရဲ့ထောက်ခံမှုရနိုင်ဖို့ဝန်ကြီးချုပ်အနေနဲ့အာရုံစိုက်လှုပ်ဆောင်နိုင်တော့မှာဖြစ်ပါတယ်။အဆိုပြုချက်အသစ်ကိုတော့ဝန်ကြီးချုပ်အနေနဲ့တနင်္လာနေ့နောက်ဆုံးထားပြီးအောက်လွှတ်တော်မှာတင်သွင်းရမှာဖြစ်ပေမဲ့ဘလို့အဆိုပြုချက်ဖြစ်မယ်ဆိုတာမသိရသေးပါဘူး။ထောက်ခံမဲ325မဲ၊ကန့်ကွက်မဲ306မဲနဲ့အနိုင်ရလိုက်ပြီးတဲ့နောက်ဗုဒ္ဓနေ့ညမှာပဲဗြိတိန် EU ထဲကနှုတ်ထွက်ရေးBrexit ကိစ္စကိုဆွေးနွေးဖို့ပါတီကောင်းဆောင်တွေကိုဝန်ကြီးချုပ်မေကဖိတ်ကြားခဲ့ပါတယ်။ဗြိတိန်အနေနဲ့ EU ထဲကနေတတ်မှတ်ထားတဲ့မတ်လ29ရက်နေ့မှာနှုတ်ထွက်မှာဖြစ်ကြောင်းသူ့အပေါ်အယုံကြည်မရှိအဆိုကိုဗုဒ္ဓနေ့မှာမဲခွဲမဆုံးဖြတ်ခင်ဝန်ကြီးချုပ်ကပြောကြားခဲ့ပြီးနှုတ်ထွက်ရေးအတွက်လက်တွေ့ကြတဲ့အစီအစဉ်ရှိမှသာစစ်ဆန်ညှိနှိုင်းရေးအတွက်လိုအပ်တဲ့သက်တမ်းကို EU ဘက်ကတိုးပေးမှာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုသွားမယ့်မြောက်ကိုရီးယားထိပ်တန်းအရာရှိတယောက်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံရုံးဟန်သတင်းကဖော်ပြပါရတယ်။မြောက်ကိုရီးယားအစိုးရရရှိကင်ယုံချိုဟာတရုတ်နိုင်ငံက Air China လေးရောင်းလိုက်တဲ့ဒီနေ့နောက်ပိုင်းဝါရှင်တန်ကိုရောက်လာမှာပါ။အမနက်ဖန်တောက်ချာနေမှာတော့မြောက်ကိုရီးယားရရှိအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးပြီးနောက်ပိုင်းအင်ပီရိုမှာသမ္မတထရန့်ကိုနှုတ်ဆက်ဖို့လည်းစီစဉ်ထားပါတယ်။အမေရိကန်သမ္မတနဲ့တွေ့ဆုံချိန်မှာတော့မြောက်ကိုရီးယားခေါင်းဆောင်ထံကစာတစောင်ကိုပေးအပ်ဖို့ရှိတယ်လို့လည်းရေဟွန်သတင်းကဖော်ပြထားတာပါ။အမေရိကန်သမ္မတတူဖြစ်တာဝန်ယူထားချိန်မှာပထမဆုံးအချိန်မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုဖြစ်ပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့စင်ကာပူနိုင်ငံမှာခေါင်းဆောင်တို့တွေ့ဆုံကြတာဖြစ်ပါတယ်။သမိုင်းဝင်ထိပ်သီးဆွေးနွေးပွဲနောက်ဆက်တွဲဖြစ်နှစ်နိုင်ငံခေါင်းဆောင်တွေမကြခင်နောက်တစ်ချိန်တွေ့ဆုံပြမယ့်အလားအလာတွေကြီးထွားလာနေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်ထဲမှာမြောက်ကိုရီးယားခေါင်းဆောင်ဟာလည်းတရုတ်နိုင်ငံဘေကျင်းမြို့တော်ကိုတွားရောက်ခဲ့တာပါတရုတ်နိုင်ငံခီးစဉ်တွင်သမ္မတရှီချင်းဖြင့်နဲ့တွေ့ဆုံခဲ့တဲ့အတွက်လည်းအမေရိကန်သမ္မတနဲ့မတွေ့ခင်မှာတရုတ်ခေါင်းဆောင်နဲ့အရင်တိုင်ပင်ပုံရတယ်လို့ခန့်မှန်းချက်တွေလည်းထွက်ပေါ်ခဲ့ပါတယ်ပထမတစ်ချိန်စင်ကာပူနိုင်ငံကထိပ်သီးတွေ့ဆုံပွဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေအဆုံးသတ်ရေးနှစ်ဖက်ကြားရေဝီယားဆန်ဆန်သဘောတူညီချက်ရခဲ့ကြတာပါဒါပေမဲ့လည်းတိုးတက်မှုတချို့အတွက်အမေရိကန်ရဲ့တန်ခတ်မှုတွေကိုရှော့ပေးဖို့မြောက်ကိုရီးယားကတောင်းဆိုနေသလိုအမေရိကန်ကလည်းနျူကလ িয়ার လုပ်ငန်းတွေအရင်ဆုံးရပ်ဖို့တောင်းဆိုနေတဲ့အတွက်နောက်ဆက်တွဲဆွေးနွေးမှုတွေရှေ့မထိုးနိုင်ပဲဖြစ်နေရပါတယ
်တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒဆိုင်ရာအကြီးအကဲလည်းဖြစ်ဒုသမ္မတတအုပ်လည်းဖြစ်တဲ့လီဟွေးဟာစီးပွားရေးဆိုင်ရာကိစ္စရပ်တွေဒုတိယအကြိမ်မြောက်ဆွေးနွေးဖို့အခုလနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပါတယ်ဒုသမ္မတလီဟွေးဝါရှင်တန် DC ကိုဇန်နဝါရီလ30ကနေ31ရက်နေ့ထိသွားရောက်မှာဖြစ်ကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရကောက်ဖန်းကပေကျင်းမြို့မှာသတင်းတောက်တွေကိုပြောပါတယ်သူကိုအမေရိကန်ဘာသာရေးဝန်ကြီးစတီဗင်မနူချင်းနဲ့ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်လစ်တိုက်ဇာတို့ကဖိတ်ကြားခဲ့တာလို့ဆိုပါတယ်နှစ်နှစ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာသဘောထားကွဲပြားမှုတွေကြောင့်ကမ္ဘာစီးပွားရေးကိုကမောက်ကမဖြစ်သွားစေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းပေကျင်းမြို့မှာအောက်ခွန်ဆိုင်ရာကိစ္စရပ်တွေပြည်လဲရေးအတွက်နှစ်ဖက်ကိုယ်စားလှယ်တွေရဲ့ပထမအကြိမ်ဆွေးနွေးမှုအတွင်းပြည်လဲနိုင်မဲ့အရေးလက္ခဏာရှိခဲ့တာကြောင့်ဒုတိယအကြိမ်ထပ်မံဆွေးနွေးကြဖို့ဖြစ်လာတာပါ။နိုင်ငံကြားအခွန်အအပြန်အလှန်တိုးမြှင့်ကောက်ခံတာကိုဇန်နဝါရီလ1ရက်နေ့ကစပြီးရက်ပေါင်း90ကြာဆိုင်းငံ့ထားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နှစ်ဦးပြီးခဲ့တဲ့လတုန်းကသဘောတူညီမှုရပြီးတဲ့နောက်မှာအခုလိုကုန်သွယ်ဆိုင်ရာဆွေးနွေးမှုတွေကိုပြုလုပ်လာတာလည်းဖြစ်ပါတယ်။
တရုတ်စစ်တပ်ကကျူးကျော်တိုက်ခိုက်တာကိုခုခံတဲ့ပုံစံမျိုးနဲ့ထိုင်ဝမ်စစ်တပ်ကကြီးစစ်တွေတုံးပြီးဒီနေ့ပဲစီးရီးလိချင်းခဲ့ပါတယ်။ တိုက်ချွန်မျိုးရဲ့အနောက်ဘက်ကမ်းလွန်ကလေ့ကျင့်မှုမှာတော့ပြစ်မှတ်တွေကိုလက်နက်ကြီးတွေဆက်ရဲအနေနဲ့ပြစ်ခတ်လေ့ကျင့်ခဲ့တယ်လို့ထိုင်ဝမ်ကျွန်းမြောက်ဘက်စင်ချူးလီတက်စကန်ကပြည်သူနိုင်ငံလုံးမီရက်လီယန်နဲ့တိုက်လီယန်နဲ့လည်းမိုးရွာနေတဲ့ကြားကပဲလေ့ကျင့်မှုမှာပူးပေါင်းပါဝင်ခဲ့ကြတာပါတရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကျွန်းပေါ်အင်အားသုံးပိုင်ခွင့်ရှိကြောင်းနဲ့ပြန်လည်ပေါင်းစည်းရေးဟာမလွဲမသွေကျွမ်းမှာဖြစ်တဲ့အကြောင်းတရုတ်သမ္မတရှီချင်းဖြင့်ဒီလန်စမိတ်မှာပြောဆိုခဲ့ပြီးနောက်မှာပဲစီးရေးလေ့ကျင့်မှုထွက်ပေါ်ခဲ့တာပါထိုင်ဝမ်သမ္မတဆိုင်ယန်ဝမ်ကတော့တရုတ်သမ္မတရဲ့မှတ်ချက်ကိုလက်ခံတာထိုင်ဝမ်ပြည်သူတွေရဲ့ယုံကြည်မှုနဲ့သစ္စာနာကိုသစ္စာဖောက်အောင်ရောက်တဲ့အကြောင်းပြောဆိုထားတာပါထိုင်ဝမ်နိုင်ငံအတွက်တရုတ်နိုင်ငံစနစ်နှစ်ခုအုပ်ချုပ်မှုပုံစံကိုလည်းထိုင်ဝမ်သမ္မတကပယ်ချထားပါတယ်
မြန်မာအစိုးရဟာ2018ခုနှစ်အတွင်းရိုဟင်ဂျာမွတ်စလင်နဲ့တခြားတိုင်းရင်းသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်လူခွင့်ရေးစင်ခါသာမှာဖော်ပြထားပါတယ်။2018ခုနှစ်ဩဂုတ်လအတွင်းရခိုင်ပြည်နယ်ထဲမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ9000ကျော်ထွက်ပြေးခဲ့ရတယ်လို့2018ခုနှစ်ထဲမှာလည်းနောက်ထပ် 1,000 ကျော်လောက်ထွက်ပြေးခဲ့ရတဲ့အကြောင်းကချင်းရှမ်းနဲ့ကရင်ပြည်နယ်တွေအတွင်းမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကြားတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေမြေစာပင်ဖြစ်ပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရကြောင်းလည်း HRW ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပြင်လွတ်လပ်စွာပြောဆိုခွင့်နဲ့ငြင်းချစွာစီတန်းလက်လက်ခွင့်စတဲ့အခြေခံလူ့ခွင့်ရေးတွေကိုအစိုးရကထိန်းချုပ်လာနေတာကြောင့်ဒီမိုကရေစီရဲ့အနစ်သာရတွေလည်းတဖြည်းဖြည်းစစ်တုံးလာနေကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းလှိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေပြီးတော့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Bamis News Facebook စာမျက်နှာနဲ့ bamis.voanews.com Internet စာမျက်နှာတို့မှာဒီလွှင့်နေတဲ့အချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်ပြီးတော့သတင်းဆောင်မတွေကိုထွက်လွှင့်ပေးပါဦးမယ်။မြန်မာနိုင်ငံကတင်ပို့တဲ့ဆန်လုံးရှိကို EU ကအခွန်ကောက်တော့မယ့်အကြောင်းအရင်ဆုံးတင်ပြပါမယ်။မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကတင်ပို့ရောင်းချနေတဲ့အင်ဒီကာအမျိုးအစားဆန်လုံးရှိတွေကို EU ဥရောပသမ္မဂကအခွန်ကောက်ခံတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံကဆန်စပါးထွက်နှုန်းနဲ့ဆန်အရည်သွေးပိုမိုကောင်းမွန်လာလို့နိုင်ငံတကာကိုတင်ပို့ရောင်းချနိုင်အောင်ကြိုးစားနေချိန်မှာအခုလို EU ကအခွန်ကောက်ခံမှုဟာမြန်မာနိုင်ငံအတွက်အခက်အခဲတစ်ခုဖြစ်စေပြီးတော့စိန်ခေါ်မှုတွေရှိလာတယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်တာဝန်ရှိသူကပြောပါတယ်။ဘလောက်တက်ရောက်မှုတွေရှိလာမလဲဆိုတာကိုတော့ရန်ကုန်က VOA သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပို့ပါတယ်ရှင်။
မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကနေတင်သွင်းနေတဲ့အင်ဒီကာဆက်လုံးရှိအပေါ်ဇန်နဝါရီလ18ရက်တောက်ကြနေ့ကစပြီးအခွင့်ကောက်ဖို့ EU ကဗိုလ်တော်ဦးနေမှာဆုံးဖြတ်လိုက်တာပါ။အင်ဒီကာဆက်လုံးရှိအမျိုးအစားဟာမြန်မာနိုင်ငံမှာတန်ဖိုးမြင့်ဆန်အမျိုးအစားတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကိုစံတင်ဖို့ရောင်းချမှုမှာနိုင်ငံတကာကိုရှင်းပြနိုင်ဖို့အဖက်ဖက်ကစ조사နေတာဖြစ်တဲ့အတွက်အခုလိုအခွင့်ကောက်ခံလိုက်တာကြောင့်အခက်အခဲစိန်ခေါ်မှုတွေရင်ဆိုင်ရမှာဖြစ်တယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်အထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကအခုလိုပြောပါတယ်။
ဒီမြန်မာနိုင်ငံအတွင်းမှာဆန်ဆက်တွေခင်မီဖွံ့ဖြိုးတိုးတက်အောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးတော့ကျွန်တော်တို့ဆန်ဆက်တွေကိုနိုင်ငံတကာအဆင့်မီဆန်ဆက်တွေဖြစ်အောင်အဆင့်မြင့်တင်ပြီးတော့ကျွန်တော်တို့ဒီလို high quality ဆန်တွေတင်ပို့နိုင်အောင်ပေါ့နော် high quality rice တွေပို့နိုင်အောင်လုပ်နေတဲ့အချိန်မှာဒီလိုအခက်အခဲတခုကြုံတွေ့ရတော့ကျွန်တော်တို့ဘက်ကဟိုရှင်းပြမှုကိုတော့ကြိုးစားရမယ်အနေအထားပိုဖြစ်သွားတာပေါ့နော်
အခုလို EU အနေနဲ့အခွင့်ကောက်ခံမယ်ဆိုရင်မြန်မာနိုင်ငံအနေနဲ့တခြားနိုင်ငံတွေနဲ့ရှင်းပြနိုင်အောင်စ조사ရမယ်လို့ဦးရဲမင်းအောင်ကပြောပါတယ်
။အခြားနိုင်ငံတွေနဲ့ပူပြီးတော့ကျွန်တော်တို့ကဟိုအရေးသွေးအဖြစ်တော့၎င်းဈေးနှုန်းအဖြစ်တော့၎င်းပေါ့နော်။နောက်အခြားဝန်ဆောင်မှုအဖြစ်တော့၎င်းဒီစံချိန်စံနှုန်းပိုင်းတွေအကျွန်တော်တို့ရှင်းပြရမှာပေါ့နော်။အဲ့တော့ဟိုကျွန်တော်တို့ဘက်ကတော့အများကြီးဒီရှင်းပြနိုင်တဲ့အနေအထားဖြစ်အောင်ဟိုလုပ်ဖို့လိုတာပေါ့။
သုံးနှစ်ကြာအတွင်းကုန်ခွန်ကောက်ခံမဲ့အစီအစဉ်မှာပထမနှစ်အတွက်စံတန်ချိန်တန်းကိုဒေါ်လာ200နီးပါဒုတိယနှစ်မှာဒေါ်လာ180နီးပါတတိယနှစ်မှာတော့ဒေါ်လာ140ကျော်အတီးတီးကောက်ခံဖို့ဥရောပသမဂ္ဂကုန်သွယ်ရေးကော်မရှင်ကပြောထားပါဗျ။မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကို EU က GSP လို့ခေါ်တဲ့ကုန်သွယ်မှုအထူးအခွင့်အရေးပေးထားတဲ့အတွက်လက်နက်ခဲယမ်းကလွှဲပြီးတခြားကုန်ပစ္စည်းအလုံးကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတင်ပို့တာမှာအခွင့်ကင်းလွတ်ခွင့်ရထားရတာပါ။စံအပေါ်အခွင့်ကောက်ခံမဲ့ကိစ္စဟာ EU ကမြန်မာနိုင်ငံကိုပေးထားတဲ့ GSP အခွင့်အရေးကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာနဲ့မဆိုင်ဘဲစံတင်ပို့တဲ့တခြားဥရောပအဖွဲ့ဝင်နိုင်ငံတချို့ကစိုးရကတက်ပြောဆိုထားတဲ့အပေါ် EU ကစမ်းစစ်လေ့လာပြီးဆုံးဖြတ်လိုက်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံကနေ EU နိုင်ငံတွေကိုတစ်နှစ်ကိုအိန္ဒိကာဆန်အပါအဝင်စံတန်ချိန်၄သိန်းအထိတင်ဖို့ရောင်းချနေပါတယ်။အခုအခွန်ကောက်ခံမဲ့ထဲမှာသကွဲနဲ့တခြားဆက်အမျိုးအစားတွေတော့မပါပါဘူး။2018ဧပြီလကစပြီးဒီဇင်ဘာလအတွင်းမြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုစံတန်ချိန် 1.8 သန်းတင်ဖို့ရောင်းချခဲ့ပြီးတရုတ်နိုင်ငံကိုအဓိကထားတင်ဖို့တယ်လို့ပြည်တွင်းသတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ။
VOA သတင်းတော်ကိုကောင်းဆန်ဟိန်ရန်ကုန်ကနေသတင်းပို့တာပါရှင်။အခုဆက်ပြီးတော့ဒီ NLD ပါတီဝင်အဖြစ်ကနေပြီးတော့အပီးတိုင်ထုတ်ခံရတဲ့အေယာဝတီတိုင်းဒေသကြီးလွှတ်တော်ဒုဥက္ကဋ္ဌအကြောင်းပြောပြပါရစေ။အေယာဝတီတိုင်းလွှတ်တော်ဒုဥက္ကဋ္ဌဦးဆန်မင်းအောင်ကိုလက်ရှိတာဝန်ကနေဖယ်ရှားမလားဆက်ထားမလားဆိုတာကိုလွှတ်တော်ဘက်ကဆက်လုပ်သွားရမှာဖြစ်တယ်လို့ NLD ပါတီပေါ်ခွင့်ရပြောခွင့်ရသူကပြောလိုက်ပါတယ်။ဒီတော့တွင်မှာပဲလွှတ်တော်နဲ့အစိုးရကိုအယုံကြည်မရှိဘူးဆိုပြီးတော့အေယာဝတီတိုင်းဒေသကြီးကပဲနှုတ်ထွက်စာတင်တဲ့လွှတ်တော်ကိုယ်စားလှယ်ပါတီဝင်တယောက်အပေါ်မကြခင်ဆုံးဖြတ်ချက်ချဖို့ရှိနေပါတယ်။အကြောင်းစုံကိုတော့ရန်ကုန်က VOA သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ်ရှင်
။2019-2018ဘဏ္ဍာနှစ်အတွင်းလွှတ်တော်ရုံမှအသုံးပြုဖို့အတွက်ကားငါးစီးကိုအေယာဝတီတိုင်းလွှတ်တော်ဒုတိယဥက္ကဋ္ဌဦးဆန်မင်းအောင်ဦးဆောင်တဲ့အဖွဲ့ကဝယ်ယူခဲ့တာမှာအလွဲသုံးစားလုပ်တာတွေတွေ့ရှိတဲ့ဆိုပြီးတိုင်ကြားခံရပြီးတဲ့နောက်အဲ့ဒါကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကစုံစမ်းစစ်ဆေးပြီးပါတီကနေအပြီးတိုင်းထုတ်ပြခဲ့တာပါဒါပေမဲ့လည်းလွှတ်တော်ဒုဥက္ကဋ္ဌတာဝန်မှာဆက်ရှိနေမလားဆိုတာကရှင်းရှင်းလင်းလင်းမရှိသေးပဲဒီကိစ္စကိုတိုင်းလွှတ်တော်ကဆက်လက်စစ်ဆေးပြီးတော့ဆုံးဖြတ်မှာဖြစ်တယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမြူးညွန်းကပြောပါတယ်
အဲ့ဒါကကျွန်တော်တို့ကသက်ဆိုင်ရာပြည်တော်စုနဲ့ကျွန်တော်တို့တိုင်းလွှတ်တော်တွေနော်သက်ဆိုင်ရာဌာနတွေကိုကျွန်တော်အကြောင်းကြားစာတွေပို့နေပါတယ်။အဲ့တော့လွှတ်တော်နဲ့သက်ဆိုင်ရာဌာနတွေကနေပြီးတော့သူတို့ရဲ့ဌာနလုံးလုံးကြီးတွေအရာသူတို့ဆက်လုပ်သွားမှာပါခင်ဗျာ
။ဒီအခြေအနေနဲ့ပတ်သက်ပြီးတရားဖို့လွှတ်တော်ဒုဥက္ကဋ္ဌဦးဆန်မင်းအောင်ကိုဆက်သွယ်မေးမြန်းတာမှလည်းပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။အဲ့လိုကောက်ဝဲတာမှာပါဝင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုလည်းခံဝင်လက်မှတ်ထိုးခိုင်းခဲ့တယ်လို့ဒေါက်တာမြို့ညွန်းကပြောပေမဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အမိတွေကိုတော့ထုတ်မပြောခဲ့ပါဘူးဒီတော့တွင်မှာပဲအေယာဝတီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တအုပ်ဖြစ်သူဒေါ်မြင့်မြင့်ဆန်းကအစိုးရနဲ့လွှတ်တော်ကိုအယုံကြည်မရှိဘူးဆိုပြီးနှုတ်ထွက်လာတင်ထားတဲ့အပေါ်မကြခင်မှာဆုံးဖြတ်ပေးသွားဖို့ရှိတယ်လို့ဒေါက်တာမြို့ညွန်းကပြောပါတယ
်အဲ့ဒါနဲ့ပတ်သက်ဟုတ်ကဲ့ကျွန်တော်တို့ဘူကိုကနေပြီးတော့ကျွန်တော်တို့အေယာဝတီတိုင်းအလုပ်မှုဆောင်ဖွဲ့ရဲ့နောက်ဆုံးသဘောထားကိုအခုတောင်းခံပါပါကျွန်တော်ဒီမှာလည်းဒီမှာလည်းပါတီဝင်ဖြစ်ကနှုတ်ဆက်ထားတာမရှိပါဘူ
း။ဒုံမြင့်ဆန်းကို VOA ကဆက်သွယ်မေးမြန်းတာမှာတော့သူထွက်စာတင်ထားတာနဲ့ပတ်သက်ပြီးဘာမှမပြောချင်တော့ဘူးလို့ပဲတုံ့ပြန်ပြောဆိုခဲ့ပါရယ်။ဒုံမြင့်ဆန်းရဲ့နှုတ်ထွက်စာနဲ့ပတ်သက်ပြီးအေယာဝတီတိုင်းဒေသကြီးလွှတ်တော်ဘက်ကလည်းဘာမှအကြောင်းမပြန်သေးပါဘူး။ဒီကြားကာလမှာတော့လွှတ်တော်မတက်ပေမဲ့သူ့ကိုရွေးချယ်ခဲ့တဲ့မဲဆန္ဒနယ်ရဲ့လွှတ်တော်ကိုယ်စားလှယ်တာဝန်တွေကိုတော့ဆက်လက်ထမ်းဆောင်နေသေးပဲဖြစ်တယ်လို့ဒုံမြင့်ဆန်းကပြောပါရယ်ရှင်။
VOA သတင်းတော်အမတ်မေခရန်ကုန်ကနေသတင်းပို့ခဲ့တာပါရှင်။အခုတခါတော့ဒီရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေသတင်းကိုကြည့်ရအောင်ပါ။မြမတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အတွင်းမှာပုံထုံးလေးကတိုက်ပွဲဖြစ်ခဲ့ပြီးတော့ AA ရဲ့ယာယီစခန်းငယ်တစ်ခုကိုသိမ်းဆည်းရမိတယ်ဆိုတော့တပ်မတော်ရဲ့ထုတ်ပြန်ချက်ကို AA ဘက်ကညှင်းလိုက်ပါတယ်။ဒါအပြင်တနင်္ဂနွေနေ့ကဖုံညိုလေးရွာတိုက်ပွဲအတွင်းအရတားတွေထိခိုက်သေးဆုံးတာနဲ့ပတ်သက်ပြီးတော့လည်းနှစ်ဖက်ကြားမှာအပြန်အလှန်ဆွဆွဲနေကြပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဘုံသူနေ့ကတရက်ပြင်းကျေးရွာရှိတောင်ဘက်မီတာ 5,000 လောက်กว่าမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းထုတ်ပြန်ချက်နဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်ဆစ်စင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်းမှူးဘူမှုချုပ်စောမင်းထွန်းက VOA ကိုခုလိုပြောပါတယ
်။သူတို့စကန်းဆိုမဲ့ယာယီစကန်းပါပဲ။ခဏဒီနေတဲ့ဖက်ဆန်းလာမျိုးအဲ့ဒီဟာလေးကိုသိခဲ့တယ်။ထိတဲ့ညာရမှုရောဟိုဘက်ကကျွန်တော်တို့ထောက်ပြန်တဲ့ခံတော်၅ရောက်ပေါ့။ဟိုဘက်ကရောဒီဘက်ကရောထိတဲ့ခံရမှုရှိပါတယ်။
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်တရက်ပြင်းကျေးရွာဘက်မှာဇန်နဝါရီလ16ရက်နေ့မနေ့ဘက်ကမြမတမတော်နဲ့ရခိုင်တမတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့လို့အေအေဖွဲ့ကနေအလောင်းကလောင်းတနက်နှစ်လက်နဲ့ဆက်ဆက်ပစ္စည်းတွေတင်စီရမိခဲ့တယ်လို့တမတော်ဘက်ကနေသတင်းထုတ်ပြန်ထားတာပါ။ဒါပေမဲ့ဘူးတီတောင်မြို့နယ်တရက်ပြင်းကျေးရွာဘက်မှာဘုံသူနေကတိုက်ပွဲမဖြစ်ခဲ့ဘူးလို့အေအေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကညင်းပါတယ်
။တို့တဲ့အမားတွေထုတ်ပြန်တယ်လို့ကျွန်တော်တို့ထင်နေကြတော့ဒါတဲ့အမားဆိုတာကလုံးကြံတဲ့ပုံလေခေတ်ကျရင်နေဒီနေ့လုံးတော့ဘာဖြစ်ဖြစ်တိုက်ခိုက်မှုမှမရှိဘူးဗျာခုသူတို့ပြောတဲ့ဥစ္စာကကျွန်တော်ထင်ပါတယ်ဒီခေတ်သုံးရက်နေကဖြစ်ရှင်ပေါ့နော
်အနီးနားရွာကတည်တခံသူကလည်းဘုံသူနေကတရက်ပြင်းကြေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်း VOA ကိုပြောပါတယ်
မရှိရဘူးမရှိရဘူးတောင်းနေရလည်းမပြောဘူး
ပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကတရက်ပြင်ကျေးရွာဘက်စိုက်ပွဲတွင်တနက်ကြီးထိမှန်မှုကြောင့်ဖုံညိုလိမ့်တဲ့ခြာကေပြွာသားတွေထိခိုက်သိပ်ဆို့မှုတွေရှိနေခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့တမ္မတော်နဲ့အေအေတို့ကြားအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်။ရခိုင်တမ္မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကတိုက်ပွဲဖြစ်စဉ်တွင်တမ္မတော်ဘက်ကထိနာခဲ့လို့လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာသားတွေသိပ်ဆို့ရတယ်လို့ဆိုပါတယ်
။အဲ့ဒီနေ့မှာသူတို့ကအကြဆုံးများတော့လက်နက်ကြီးတွေနဲ့နေပြီးတော့သူတို့နေရာအဆုံးကိုရန်တမ်းပစ်ခတ်တာရှိတယ်ကြ။တချို့လက်နက်ကြီးတွေကအမီးနာလာအဲ့ဒီဘင်္ဂလီကျေးရွာတွေကိုထိမှန်တာရှိတယ
်။ဘုံမှုကျုပ်စွန်မင်းထွန်းကတော့အေအေဖွဲ့တိုက်ပွဲဆုတ်ခွာစဉ်တွင်ပစ်ခတ်သွားတယ်လို့ပြောပါတယ်။
ကျွန်တော်တို့တပ်ဝဲဖြစ်တဲ့နေရာလေးအဲ့ရက်ပြင်ကြီးပါရဲ့ကောင်းမှာဖုံညိုလေးရွာသာရှိတယ်ဖုံညိုလေးရွာမှာအဲ့ဒီတိုက်ပွဲဖြစ်နေစဉ်ကာလအတွင်းမှာဘင်္ဂလီ30လောက်တဲဆိုင်ချင်းလုံနေတော့အဲ့ထက်ကတယောက်ကတော့ပေသွားတယ်တယောက်ကတော့တန်ရန်ရသူတို့အားလုံးကိုမြင်နေဆွေးဆွေးကြည့်ရကမှာအဲ့ဒီအဖွဲ့ကဆုတ်လာရင်လည်းသူတို့အဖွဲ့ကိုပြစ်သွားတယ်ဆိုတာတယောက်ကပေတယ်တယောက်ကတန်ရန်ရတယ်အဲ့တန်ရန်ရတဲ့လူကဘူးစီအောင်ဆေးရုံမှာရှိတယ်
မြန်မာသမ္မတနဲ့အေအေဖွဲ့တို့ကြားလက်ရှိစည်ရေးပဋိပက္ခတွင်တိုက်ပွဲဖြစ်ပွားရာဒေသကဒေသခံတွေဟာလုံခြုံရေးအာမခံချက်ကင်းမဲ့နေတဲ့အခြေအနေမှာရှိနေပါတယ်အဲ့ဒါကြောင့်ရသေးတောင်မြို့နယ်တွင်ကြေးရွာအုပ်ချုပ်ရေးမှူးတော်များများနှုတ်ထွက်စာတင်ထားတယ်လို့ပြည်သူ့လူထုကိုယ်စားလှယ်တော်ခင်စိုးဝေကပြောပါတယ်
အောင်ရှောင်းရီမုံပေါ့နော်ဒီကျေးရွာ30လောက်ကဒီလိုနှုတ်ဆက်စာတင်ဖို့ဆိုပြီးတော့မြို့နယ်အုပ်ချုပ်ရေးမှုကိုလာပြောတယ်လို့သိရပါတယ်အခုဒီတိုက်ပွဲတွေဖြစ်နေတဲ့ကြားမှာကျေးရွာအုပ်ချုပ်ရေးမှုတွေကိုပေါ့နော်ဟောသူတို့ကခေါ်ယူမင်းမင်းချင်းတွေရှိတယ်နောက်တစ်ခါကျေးရွာအုပ်ချုပ်မှုတွေအနေနဲ့လဲကျေးရွာကိုအုပ်ချုပ်တဲ့တာဝန်ကိုယူထားတယ်ပဲသူတို့မှာတော့ဒါသမျှလူကိုပုံပြရတာလည်းရှိပါတယ်အဲ့တဲ့ခါကျတော့ဒီမှာတို့မြန်မာနိုင်ငံရဲ့ဥပဒေကြီးမှာလည်းဖေခွန်တိဖေခွန်နှစ်တို့ဆိုတာရှိပါတယ်သူတို့လည်းဒါမျိုးလေးတွေကိုဖြစ်လာမှာကိုလည်းသူတို့ဒါကိုလည်းတွေးလာကြတယ်နဲ့ကြည့်ပါတယ
်နဘစစ်တပ်လှုပ်ရှားရနိုင်မည်ဒေသမှာအေအေတပ်နဲ့ဆက်တွေ့တဲ့ဆိုပြီးဘူရီတောင်မြို့နယ်တရက်ပြင်ကြေးရွာအုတ်ချုပ်ရေးမှုအပါဝင်နှူးရသေးတောင်မြို့နယ်ချိန်တာကြေးရွာသားနှူးကိုတပ်မတော်ကနေဖမ်းဆီးပြီးမတရားတင်ဆက်တွေ့မှုပုံမှန်နဲ့တရားဆွဲဆိုထားပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီး AA ဖွဲ့အတွက်စက်ကြီးကောက်ခံပေးတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်တရင်ပေးဖို့သာတွေစစ်စင်မင်းများဖော်ထုတ်သိရှိရလို့တရားဥပဒေအရအေးအေးယူဆောင်ရွက်နိုင်ရေးအတွက်လှုပ်ထုံးလှုပ်နည်းနဲ့ညီဆက်လက်စီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ16ရက်နေ့မှာတပ်မတော်ဘက်ကတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
ထိုင်းခြေဆိုင် VOA သတင်းတော်ကိုနိုင်ကိုအိမ်သတင်းပေးပို့ခဲ့တာပါရှင်။ဂျာတာရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းနိုမီတာ1925 32အပြင်ပထမနာရီဝက်ကိုလိုင်းလက်မီတာ190တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့စနေနေ့ညဓာတ်ရိုက်လေး live မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းကြိုတင်အသိပေးပါရစေ
။ဒေါ်ရရှင်များရှင်မကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိချင်းလက်ဖြင့်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်ထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုးပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-32-38-555-5ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေး live စီစဉ်ကကြိုဆိုပါရစေ။
ပါဝင်ဆွေးနွေးနိုင်ကြဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ပြောပြပါစီရှင်။ VOA မြန်မာပိုင်းကကြာတာရင်းနေ့ညပဲအစီအစဉ်တွေကိုည10နာရီအထိထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီအိန္ဒိယတရုတ်နိုင်ငံကသတင်းတစ်ခုကိုပြောပြကြပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းကျန်းစုနယ်ထဲမှာကလေး150လောက်ကိုရက်လွန်နေတဲ့ပိုလီယိုကာကွယ်ဆေးတိုက်ကျွေးခဲ့တယ်လို့အတည်ပြုခဲ့ပြီးတဲ့နောက်မှာအခုလိုမျိုးကာကွယ်ဆေးပေးအစီအစဉ်တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ပြန်လည်ဆက်ဆေးဖို့အတွက်တောင်းဆိုမှုတွေထွက်ပေါ်နေပါတယ်။ပိုလီယိုကာကွယ်ဆေးသာမကရက်လွန်နေတဲ့တခြားကာကွယ်ဆေးတွေကိုအစိုးရကျန်းမာရေးတာဝန်ရှိသူတွေကပေးခဲ့တာတွေ့ရတယ်လို့မိဘတွေကအခုပြောနေကြပါတယ်။အခုလိုပြဿနာမျိုးတွေတရုတ်နိုင်ငံမှာဘာကြောင့်မကြာခဏဖြစ်နေပါသလဲ။ဘလို့ကာကွယ်နိုင်မှာမလဲဆိုတာကိုသတင်းတော် Choice One ရဲ့သတင်းကိုအခြေခံပြီးတော့ဆက်ပြီးတော့ပြောပြပါရစီရှင်။January 9ရက်နေ့ကသူ့ရဲ့မြီးကိုတိုက်ကျွေးတဲ့ပိုလီယိုကာကွယ်ဆေးဟာတလားလောက်ရက်လွန်နေတယ်ဆိုတာကိုဆေးရုံဝန်ထမ်းဟောင်းတယောက်သတိထားမိရကနေဒီကိစ္စလူသိရှင်ကြားစဖြစ်လာခဲ့တာပါ2018ဒီဇင်ဘာ17ရက်နေ့ကတက်တန်းကုန်သွားတဲ့ကာကွယ်ဆေးတွေကို ကျန်စုနဲ့အစိုးရဆေးဝန်တန်းတွေကကလေး145ရောက်ကိုတိုက်ကျွေးခဲ့တယ်လို့ဒေသခံအစိုးရကပြောကြားခဲ့ပြီးတဲ့နောက်ဒီကိစ္စကိုရဲကစတင်စုံစမ်းခဲ့ပါတယ်လောလောဆယ်အထိတာဝန်ရှိသူ18ယောက်ကိုအရေးယူထားပြီးရက်လွန်စေးစားမိတဲ့ကလေးတွေအလုံးကိုကျန်းမာရေးစစ်ဆေးပေးမယ်လို့ဒေသန္တရအစိုးရကကတိပြုထားပါတယ်။ဒီသတင်းထွက်ပေါ်လာခဲ့ပြီးတဲ့နောက်မိဘတော်တော်များများကသူတို့ရဲ့ကလေးတွေကိုပေးတဲ့ကာကွယ်ဆေးတွေကိုနောက်ရောက်ခံစုံစမ်းခဲ့တာမှပိုလီယိုကာကွယ်ဆေးတခုတည်းမဟုတ်ဘဲစုံစုနာ၊ကြက်ညာချောင်းဆိုးနဲ့မေးခံရောဂါ၃မျိုးပေါင်းကာကွယ်ဆေး DPD အပြင်အသေးရောင်အတဝါဘီဘိုးနဲ့ရေကြောက်ရောဂါကာကွယ်ဆေးတွေကိုလည်းရက်လွန်နေပေမဲ့ကလေးတွေကိုထိုးပေးခဲ့တာတွေ့ရှိခဲ့ကြပါတယ်။နိုင်ငံမှာဆေးဝါးတွေကိုစီမံခန့်ခွဲမှုညံပြင်းတာနဲ့စနစ်တကျစောင့်ကြည့်စစ်ဆေးမှုတွေမရှိတဲ့အတွက်ဖြစ်ရတာလို့တရုတ်နိုင်ငံကကျန်းမာရေးပညာပေးသုတေသနဌာနအကြီးအကဲဟောင်းချန်ပင်ကျုံးကပြောပါရဲဒီပြဿနာကိုတနိုင်ငံလုံးအတိုင်းအတာနဲ့အားလုံးဝိုင်းဝန်းဖြည့်ရှင်းမှရမယ်လို့သူကအကြံပေးပါရဲ
ဆိုရင်နားပြီးတော့ကျန်းစုတွေကသူ့ရဲ့တင်အလိခြေဖောင်းတ
ာကျန်းစုတွေကပြဿနာကိုတေးချာချာစုံစမ်းစစ်ဆေးမှုလိုပါရဲဒီပြဿနာကိုထိထိရောက်ရောက်ကင်တွေဖို့လိုနေတယ်ဆိုတာကိုဒီကိစ္စကအချက်ပြလိုက်တာပါစုံစမ်းမှုတွေလုပ်ရင်လဲဒေသန္တရကျန်းမာရေးဌာနတစ်ခုတည်းကလုပ်လို့မရပါဘူးသူတို့ကြောင့်ပြဿနာဖြစ်တာဆိုတော့တာဝန်ရှိသူတွေကိုအရေးယူသင့်ပါတယ်မိဘတွေရှစ်နေတွေသတင်းထောက်တွေအားလုံးပါဝင်တဲ့ဗက်မလိုက်တဲ့စုံစမ်းမှုတွေလုပ်ဖို့လိုပါတယ
်။ကျန်းစုနယ်မှာပိုလီယိုရက်လွန်ဆေးတွေတိုက်ကျွေးတဲ့ဖြစ်ရပ်ကလွန်ခဲ့တဲ့10နှစ်လောက်ထဲကတရုတ်နိုင်ငံမှာရှိနေတဲ့ပြဿနာကြီးကိုပြန်ပြီးတော့သတိပေးလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံက14နှစ်အောက်ကလေး2000လောက်မှာအများစုဟာအခုလိုရက်လွန်ကာကွယ်ဆေးတိုက်ကျွေးခံရကာကွယ်ဆေးထိုးခံရတဲ့ဆိုပြီးတန်တရားကိုလည်းပို့ပြီးကြီးမားစေခဲ့ပါတယ်။ကျန်းစုနယ်တာဝန်ရှိသူတွေကကလေး145ရောက်လို့ပြောပေမဲ့ဒီထက်အများကြီးရက်လွန်ဈေးတွေပေးခံရတာကိုဖုံးကွယ်နေသလားဆိုတာတန်တရားတွေလည်းထွက်ပေါ်နေပါဗျ။ကျန်းစုနယ်တွေကကျင်းဟုခရယုံရှိမှဒေါသထွက်စိတ်ပူနေကြတဲ့မိဘတွေနဲ့အစိုးရဝန်ထမ်းတွေရဲတွေရုံရင်ဆန်ခတ်ဖြစ်ပြီးတော့မိဘ3ယောက်ထံမှနေဖမ်းဆီးခံခဲ့ရပါဗျ။တနိုင်ငံလုံးမှာဖြစ်နေတဲ့ရက်လွန်ကာကွယ်ဈေးတွေပေးတဲ့ပြဿနာကိုဖြေရှင်းဖို့မိဘတွေကအစိုးရအဆင့်အားလုံးကိုတိုက်တွန်းနေတယ်လို့တင့်တော်တဲ့ရော်ကြီးပေးဖို့တောင်းဆိုနေကြပါဗျ။အသက်3နှစ်အရွယ်မှာကာကွယ်ဆေးထိုးရာကဆိုးဆိုးဝါးဝါထိခိုက်မှုဖြစ်ခဲ့တဲ့သူ့ရဲ့သားအတွက်ဒေသခံအစိုးရကခုထိဘာမှမလုပ်ပေးသေးဘူးလို့ဖူကျက်နယ်ကလင်းဆိုတဲ့ဖခင်တယောက်ကလည်း VOA ကိုပြောပါတယ
်
ကာကွယ်ဆေးကြောင့်ဖြစ်တဲ့ဆိုးကျိုးတွေကိုလွန်ခဲ့တဲ့နှစ်နှစ်3နှစ်လောက်ကစပြီးကျွန်တော်ရဲ့သားခံစားရတယ်လို့စစ်ဆေးတွေးခဲ့ပါတယ်တိတ်ကိုရှာချပါပါဖြစ်တာမျိုးပါတကယ်လို့အစိုးရကတခုဖြေရှင်းပေးရင်ကျွန်တော်တို့ကစောရကတက်နေစရာဘာအကြောင်းမှမရှိပါဘူးဒါပေမဲ့အစိုးရကသူတို့လုပ်ထားတဲ့ကိစ္စကိုတာဝန်ယူဖို့တောင်မချိုးစားလာဆယ်နှစ်လောက်ရှိနေတာကိုကျွန်တော်တို့ဘယ်လိုမှကိုလက်မခံနိုင်ပါဘူးကျွန်တော်သားဆိုအုံနောက်ကိုထိခိုက်တဲ့အခြေအနေကိုအခုရောက်နေပါတယ
်တရားမဝင်ဆေးတွေရောင်းချတာအေးကန်းထဲမှာထားရမယ့်ဆေးတွေကိုတည်တည်ချာချာမထားတာအစားထိုးပြည်ရင်းလုံဆေးတွေပေးတာစတဲ့ဆေးဝါးနဲ့ဆိုင်တဲ့ပြဿနာတွေဟာတရုတ်နိုင်ငံမှာအများကြီးရှိနေပါတယ်ဒါပေမဲ့ကျန်းစုနယ်မှာဖြစ်ခဲ့တဲ့ပြဿနာကဒေသခံဆေးဝင်နှန်းတွေပေါ်ရလို့ဖြစ်ရတဲ့တည်ထံပြဿနာတစ်ခုသာဖြစ်တယ်လို့ပီကင်းတက္ကသိုလ်ကဆေးမတိုးတဲ့ယောဂဆိုင်ရာပညာဌာနဒုညွန်ကြားရေးမှူးဝမ်ယူဒန်းကဆိုပါတယ
်
တရားဥပဒေပြဋ္ဌာန်းနိုင်ပြီဆိုရင်ဒါမျိုးပြဿနာတွေကိုကာဝေနိုင်ဖို့ဥပဒေချိုးဖောက်သူတွေကိုပြင်းပြင်းထန်ထန်အရေးယူတာတွေလုပ်လာပါလိမ့်မယ်ဖြစ်ခဲ့သမျှရက်လွန်ကာဝေဆေးပေးတဲ့ပြဿနာတွေထဲမှာအခုကျင်းဟူကတာဝန်ရှိသူတွေအဖြစ်ပေးတာအပြင်းထန်ဆုံးပ
ါမကြခင်အတီးပြုတ်ဖို့ရှိတဲ့ဆေးဝါးစီမံခန့်ခွဲမှုဆိုင်ရာဥပဒေကလက်ရှိဟာကွက်တွေကိုဖြည့်ပေးနိုင်မယ်လို့လည်းသူကပြောပါတယ်ဆေးဝါးတွေကိုကြီးကြပ်ဖို့ဆေးဝါးစီမံခန့်ခွဲမှုဥပဒေချမ်းကိုတရုတ်အစိုးရကဒီနှစ်စံပိုင်းမှာထုတ်ပြန်လိုက်ပြီးတော့အများပြည်သူသဘောထားအမြင်ကိုရှေ့လမကုန်ခင်ပေးကြဖို့တောင်းဆိုထားပါတယ်ကလေးမိဘတွေကတော့ဘလောက်ပဲပြင်းထန်တဲ့ပြစ်ဒဏ်တွေကိုချပါစေကလေးတွေကိုနောက်ထပ်မမှန်ကန်တဲ့ဆေးတွေမပေးမိဖို့သာအရေးကြီးတယ်လို့ပြောနေကြပါတယ်ရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA Burmese News Facebook Page တို့မှာလည်းလွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။သတင်းတွေဆောင်းပါးတွေကိုလည်းမြန်မာလိုဖတ်လို့ရတယ်လို့တပတ်စာလွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်ပြီးတော့နားထောင်လို့ရပါတယ်။ဗီဒီယိုသတင်းတွေကိုလည်းအဲ့ဒီ website လိပ်စာမှာကြည့်ရှုလို့ရပါတယ်။ကြာတာ brain ညအတွက်အပတ်စဉ်အစီအစဉ်တွေကိုတော့မကြခင်မှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ဇန်နဝါရီလ18ရက်အကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒို19 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဝါရှင်တန်မြို့တော်ကနေည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့ကိုထူကိုထဒီမိုကရေစီသဘာဝဆိုတဲ့ဆောင်ပုဒ်ကိုအကောင့်ထဲဖော်တဲ့နေရာမှာစီပင်ခေါ်ဒေသန္တရဖွံ့ဖြိုးရေးအဖွဲ့တွေရဲ့အရေးပါပုံကိုတုံ့သက်ထားတဲ့ဦးအောင်ခေရဲ့မြန်မာအရေးတုံ့သက်ချက်တစ်ခါ
ကျမကြီးစနေစရာကျမကြီးကောင်းလူတတမဟုတ်ဘူးအဲ့ဒါတည်းပုံကြီးကျဲပြန့်တဲ့သဘောတရားတွေပါဝင်နေပေါ့ကျမကြီးစနေကအဓိကအဖြစ်တော့ကျမကြီးဦးစနေရဲ့လုံဆောင်ချက်အဝန်ဝိုင်းအောက်မှာရှိနေတဲ့လူငန်းတွေအားလုံ
းမြန်မာနိုင်ငံရဲ့ကျမကြီးစနေကိုဘယ်လိုပြုပြင်ပြောင်းလဲနေသလဲဆိုတာကိုတော့ကျမကြီးခဏမှသိရမှာဖြစ်ပါတယ်ရှင်တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့သတင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်ကြရဲနားဆင်ရမှာပါအခုရင်ဆုံးတော့ဆော့ဆော့ကကြားခဲ့ရတဲ့ဒီကျမကြီးခဏကိုအလှည့်ပေးပါမယ်မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်အပေါ်မှာဒီလူအများယုံကြည်မှုကျဆင်းလာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဘာကြောင့်အခုလိုမျိုးယုံကြည်မှုကျဆင်းနေတာပါလဲ။ယုံကြည်မှုပြန်တက်အောင်ဘာတွေအဓိကပြုပြင်ပေးဖို့လိုနေပါသလဲ။မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ပြုပြင်ပြောင်းလဲနေတဲ့အကြောင်းအပိုင်းတစ်ကိုဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ပြသွားမှာပါ။ရန်ကုန်ဆေးသက်ကတိုနှင့်အငိမ့်စားပါမောက်ခါကျုံနဲ့မြန်မာနိုင်ငံစီးချိုသွေးချိုယောဂအသင်းဥက္ကဋ္ဌဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရှင်။
ဟုတ်ကဲ့စီဂျိုသွေးဂျိုထုကုဆရာဝန်ကြီးနဲ့ဂုံထူဆောင်ပါမခဒေါက်တာတင့်ဆစ်လက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကဒီကျန်းမာရေးစနစ်ဖြစ်ပြန်ပြောင်းလဲအကြောင်းကိုအကြမ်းမြင့်လေးပေါ့နော်ကျွန်တော်တို့အရင်ဒီစီဂျိုသွေးဂျိုယောဂအကြောင်းပြောရင်းနဲ့ပြောပြခဲ့ပေမဲ့အပြည့်အစုံသိစိတ်ကိုတော့ကျွန်တော်တို့မပြောပြခဲ့ကြပါဘူးဆရာကြီးအဲ့ဒီခါကျတော့မြန်မာနိုင်ငံမှာခုလက်ရှိဖြစ်နေတဲ့ကျန်းမာရေးစနစ်အခြေအနေကဘယ်လိုရှိလဲဆရာကြီ
းကျန်းမာရေးစနစ်ကကျွန်တော်မြင်တော့လူချင်းချက်ပြီးပေါ့နော်ကျက်ပြီးပေါ့ကျက်ပြီးအရင်များနေရေပေါ့နောက်တစ်ခုကလုံးဆောင်ကြည့်ရပါလွဲနေရပေါ့လူနေရပေါ့ပြည်သူတွေကကျွန်တော်ကျမရဲ့ရှင်မြေပေါ်မှာယုံကြည်အားကိုးမှုနေနေစိတ်မရှိဘူးကျွန်တော်နေနေမှာပဲဒါကြောင့်လဲဆိုတော့ကျွန်တော်ရေးရမှာကျမရဲ့အတိုင်းအမြင်ကျွန်တော်တော်လုပ်တယ်ဒါကြောင့်မှာမိမိမင်းမြတ်ဘုံကပြလာတဲ့ဒီကနေ့ဒါကောက်ဆိုချတဲ့နေ့ဒီနေ့အောက်ချီကြီးရဲ့ကျမရဲ့အဲ့ဒါကြီးကဒါကြောင့်လာကြလို့ဒီကနေ့လာတဲ့ဆန်းတာလို့မဟုတ်ဘူးဆိုလေမရှိကြတဲ့အကြောင်းကြားရတယ်ဒီလိုလည်းတာမန်နဲ့ဒီလိုလည်းတာမန်ဒီလာရပါဒီလိုရပါပြီလေကျွန်မတို့ခုခုဒီကြီးတယ်လို့ဖြစ်ပြီးချိန်ကိုဒီတော့အခုခံနေတာတမ်းတော့ရောက်ပြီးအချင်းဖြစ်နေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလို့ဒီမြန်မာနိုင်ငံဘက်ကကျမကြီးစနစ်အားနည်းမှုတွေကြောင့်အဓိကဖြစ်ရလားဆရာတခြားအချက်တွေရောရှိသေးလား
အဲဗမာနိုင်ငံအားနည်းချက်ကောဟိုဘက်ကနေဆွဲဆောင်ချက်ကောပေါ့သူတို့ဘက်ကဆွဲဆောင်နေချက်ကတော့ medical tourism ပေါ့ medical tourism ကိုဘယ်ဘက်နိုင်ငံတွေကသူရဲ့စီးပွားရေးလုပ်ငန်းတစ်ခုအနေနဲ့လုပ်လာကြတယ်ပေါ့ယူရီးယားမျိုးမကဘူးပေါ့ဒီဘက်ကျတဲ့ medical tourism တွေကအရန်ကြော်ညာမှုတွေတည်းဆွဲဆောင်နေအိန္ဒိယဆိုတဲ့သူတွေသူတို့ဆေးရုံတွေကျွန်တော်ဒီမှာလာပြီးတော့ကြော်ညာတယ်ဟောပြောပေးလုပ်တယ်ဆွဲဆောင်နေပေါ့စင်ကာပူကလည်းသူတို့ဒီမှာလာကူဖို့ကျွန်တော်ညဆွဲဆောင်နေအဲ့မှာကျွန်တော်မြင်တော့ဘန်ကောက်ကတော့အောင်မြင်ဆုံးပေါ့ဆေးရုံတွေကကျွန်တော်ဆေးရုံတွေကရှင်းလိုက်လို့ဆိုဘယ်လိုမှမရှင်းနိုင်ဘူးဆေးရုံကဆေးရုံပြီးတပတ်ပေါ့သာသာမင်းသားနဲ့နောက်တစ်ခါလီနာအထင်ကြီးကြရရှိတယ်ပေါ့။နောက်ဘန်ကောက်ကကျွန်တော်တော့လာကြတယ်တွေ့တယ်လ
ေ။ဟုတ်ကဲ့ဆရာ။အဲ့
တော့ကျွန်တော်ကျမကြီး
ကျွန်တော်ပြန်။အဲ့ခါကျတော့ဟုတ်ကဲ့ကျွန်တော်တို့ဒီကျမကြီးစနစ်မှာပြည်သူတွေယုံကြည်မှုပြန်ရလောင်ပေါ့နော်။ဘယ်အပိုင်းတွေအဓိကပြင်ဖို့လုပ်လဲဆရာ
။ကျမကြီးစနစ်ဆိုတာကျွန်တော်ရှိရဒီကရနည်းနည်းပုံပြီးကျေရပြန်ပေါ့ကျမကြီးဝန်ထမ်းတွေကပူတိဖို့လုပ်မယ်။တိပြီးတော့တိတဲ့အတိုင်းလိုက်ပြီးတော့အကောင့်တွေဖော်ဖို့လုပ်မယ်ပေါ့။တောင်းမရှိတဲ့သူတွေအထူးဖြစ်ပေါ့။ကျမကြီးစနစ်ဆိုတာပြည်သူတို့ရဲ့လူတူးချင်းရဲ့ပေါ့သူတို့ရဲ့ကျမကြီးစနစ်ကိုကောင်းယူကျမကြီးစနစ်ဆိုတာကျမကြီးကောင်းယူတတ်တယ်မဟုတ်ဘူး အဲ့ဒါတွေပုံပြီးကျေပြန့်တဲ့သဘောတရားတွေပါဝင်နေပေါ့ကျမရေးစနစ်ကအဓိကအဖြစ်တော့ကျမရေးစနစ်ရဲ့လုံဆောင်ချက်အဝန်ဝိုင်းအောက်မှာရှိနေလူငန်းတွေအားလုံးကိုကျမရေးစနစ်ကိုယူရခြင်းတတ်မှတ်တယ်ပေါ့တတ်မှတ်တော့ကျမရေးစနစ်ဆိုတာနိုင်ငံတကာရဲ့ကျမရေး level ပေါ့ကျမရေးအဆင့်တန်းကောင်းကျင်တက်တက်ဖြူတယ်ကျွန်တော်တိုင်းပြည်ရဲ့ကျမရေးခြေလေးကောင်းနေမကောင်းဘူးဆိုရင်ဒီကတော့တနည်းအောင်ကလေးဒီနှုတ်ပေါ့ရောချမှု infant mortality တို့မိခင် mortality မတန်းတဲ့ mortality တို့နောက်နိုင်ငံတကာရဲ့ life expectancy ပေါ့ဒီမွေးလိုက်တာနဲ့အမျိုးသားပြောင်းနေဘလို့ဒီအသက်ရှင်နေတယ်ပေါ့ဒီခံမင်းကြည့်ပြီပေါ့အဲ့ဒီ level ကြီးနဲ့တတ်မှတ်တာနေမဟုတ်ဘူးဒီကောင်းနေမိခင်တဲ့ကလေးဒီကောင်းနေကောင်းနေဆိုတာရန်ကုန်မှာကောင်းတာလားနေဆက်မှာကောင်းတာလားတောင်ပေါ်ဒေသမှာကောင်းတာလား distribution ကိုပါကြည့်ဖို့လိုတယ်
ဟုတ်ကဲ့မြို့ကြီးတွေမှာတင်မဟုတ်ပဲနဲ့ဒီနယ်မြို့တွေထိပါဆို
တော့တော်တော်မြို့ပါမကြ
ဟုတ်ကဲ့
တော်တော်မြို့ပါမကြကွာချမှုစီးရဲချမ်းသာမယူတော့ကွာချမှုကနေနိုင်ညာနေဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကျမရဲ့စနစ်ပြပြပြောင်းလဲရမှာလိုအပ်တာရှိသေးလားဆရာ
ကျမရဲ့စနစ်ရဲ့ intrinsic goal ပေါ့ human ကဒီကျမရဲ့စနစ်လုံးဝမကောက်နောက်ဆက်ဘာလုပ်ဖို့လဲဆိုတော့ responsiveness တကောတယ်ပြည်သူတို့ရဲ့ expectation ပြည်သူတို့ရဲ့မြန်မာချက်လိုအပ်ချက်ကိုလိုက်လျောညီထွေပြီးတော့ပြည်သူအောင်လို့ပြည်ဝအောင်လို့ဖြည့်ဆည်းနိုင်ခြင်းပေါ့အဲ့ health system responsiveness ကိုလည်းဒါ level ပေါ့ဘယ်လောက်ထိကောင်းနေမကောင်း level တိုင်းမျိုးမကောင်းဆိုတော့ပြောရဲ health တွေပဲ distribution ပေါ့တော်မျိုးပေါ့ responsiveness ညီမျှဖို့လိုတယ်မင်းနိုင်ငံနေနိုင်မှုလိုတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီပြည်သူတွေကဟိုလိုလားချက်တွေဖြည့်ဆည်းပေးနိုင်တဲ့ကျမရဲ့စနစ်မျိုးဆိုတာဆရာဘလူမျိုးကိုဆိုရလားဆရာ
လူတော်ကစီးကုန်လာတယ်စီးကန်လာတယ်ဆိုလူသားပီပီပေါ့ရိုးစီလေးစားစက္ကန့်ချင်းပေါ့ဒါမျိုး respect ပေါ့နောက်တစ်ခုကတော့လူတူကမိမကောင်းလို့စီးကုန်လာတယ်ဆိုရင်သူက client ပေါ့စားသုံးသူနေနေပေါ့ client နေလာတာပေါ့ဒီနှစ်ချက်ပေါ့အဲ့နှစ်ချက်မှာသူကဘာအများစုတူလဲဆိုရင်လူအများစုကဂုဏ်သိက္ခာရှိရှိနဲ့သူတို့ဆက်ဆံတာကုသမှုခံတာမျိုးလူချင်းနေပေါ့ဆိုတော့လူတကောင်ကြီးမှာဘာမှဘေးနားမှာကာဝယ်ထားခြင်းလည်းမရှိဘူးတခါလဲဟိုဘိုက်ကိုစမ်းနေပေါ့ဟိုအကြီးကိုချုပ်လိုက်တယ်ပေါ့ဒီဘောကဒဏ်ရုံးမှုပဲနဲ့လူနာဟုလူနာစမ်းမယ်ဆိုလို့ရှိရင်ဒါသူ့ခန်းလေးနဲ့ဒဏ်ရုံးပေါ့ dignity ပေါ့နော်လူကြောက်ကတေရောက်မယ်ဆိုရင်လည်းတခါလဲဟိုဘာမှမလုပ်နိုင်ဘူးလူကအပေါ်ကိုဖောက်ပြီးတေရတယ်ဆိုင်ရင်သူ့ရနဲ့သူ့ပေါ့ဒုတိယချီကြီးတေသွားတာမျိုးပေါ့လူတိုင်းကညှော်လင့်နေပေါ့နောက်တစ်ခုကလူတွေကကုသမှုလိုတယ်မလိုဘူးပေါ့ဒီတစ်ခုခုပေါ့ citizen ရိုက်မယ်မရဘူးနော်အမရရိုက်မှုရိုက်မှုကိုဆံဝင်ပြောဖို့မကြောက်လူသားပါလိုက်ပြီးအော်တိုနိုမီပေါ့ဆုံးဖြတ်ပိုင်ခွင့်ပေါ့အာခင်ဗျားဆံဝင်လားကျုပ်ကဆံဝင်လားကျုပ်ပြောတာနားထောင်မလားခင်ဗျားလုပ်မလားအဲ့လိုမဟုတ်ပဲနဲ့လူသားနေပြီးတော့သူကိုယ်တိုင်ကိုနားလေပြီးတော့ကုသမှုပါပါဝင်မှုပေါ့ဒါကိုလည်းညွှန်လင့်တယ်ပေါ့နောက်တစ်ခုကတော့လူသားရင်းတက်ကို confidentiality ပေါ့လူသားရဲ့အတူရေးကိစ္စများကိုဘယ်လိုမှထုတ်မပြောပါဘူးပေါ့အတတ်နိုင်ဆုံးပေါ့အဲ့တော့ confidentiality ကိုထိန်းသိမ်းနိုင်မျိုးပေါ့ကျွန်တော်ပြောနေတယ်ပေါ့နောက်တစ်ခုကတော့ကျမကြီးဒီမကောင်းမှုဆိုရင်သူကကျမကြီးလိုအပ်ချက်ကိုချစ်ချင်းပေါ့။မသွားပြီးတော့ UG ကပြရတယ်ပေါ့။နင်မင်းမလို့လာပြရတယ် UG မှာထိုင်ပြီး3နာရီထိုင်နေရ4နာရီထိုင်နေရတယ်ပေါ့။အဲ့လိုမျိုးကြီးကြတာမျိုးပေါ့။အဲနောက်တစ်ခုကတော့ကျွန်တော်ရှိမှာဘာလို့ဒီလဲဆိုတော့ဇူနာကဒီစီးကူလာတဲ့ခါမှာအဆောက်အဦကြီးစီကန်းကြီးဂရင်းကြီးအတုံးဆောင်ကြီးအိမ်သားတွေကအဆောက်ပေါ့။လိုအပ်ချက်ကြီးကအစင်းတန်းရှိတော့ကောင်းမွန်တော့လက်ခံွယ်ရှိတော့အခြေအနေမျိုးဖြစ်တင်တာပေါ့။ဒီမှာစေယုံမှရှိတဲ့ကိစ္စဆိုရင်အုပ်တပိုင်းမှာကောင်းပိုင်းကိုတင်းလို့ပြောင်းလို့ရတယ်၊ခြေတော်တင်းလို့ဆိုင်လို့ရတယ်။ကျွန်တော်တို့အခုရှိမှရှိနေတာကလည်းဟိုတန်ကြရီကြီးနဲ့တခါလေဒီမှာကောင်းမွန်တဲ့ပြောင်းလို့မရ၊ခြေတော်ပိုင်းလည်းပြောင်းလို့မရဘူးသိတယ်မလား။ဟိုးတော့ကျွန်တော်တို့ငယ်တဲ့က50ခုနှစ်ကောင်းလိုက်တဲ့ကိစ္စတွေကရောင်စိမ့်လိုက်ဒီကိစ္စကဒီကိစ္စပဲ။ဒါကတန်ကြရီကိုခင်းနဲ့လိုက်ကြောင်းလဲလာပြီးတော့ဒီအုံဆောင်ကြီးစောက်ကြီးကတိုးတက်လာခြင်းမရှိဘူးပေါ့။နတ်တံကြီးမြာပေါ့တယ်မှာတခါပြီးတံကြီးနဲ့ဖာကြတယ်အဲ့လိုမျိုးတွေပေါ့နော်နေဒီမှာဆိုတော့ကြည့်လိုက်ရင်မြို့တွေချင်းမိုင်းမလားဘူလွားချက်ကြီးများတယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝေမင်းစီစဉ်တက်ဆက်တဲ့ကျမကြီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တိုင်းရင်သတင်းလွှာအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးပါမယ်အခုတော့ဥအောင်ခင်ရမြမအေးသုံးသက်ချက်အစီအစဉ်အလှည့်ကိုရောက်ပါပြီရှင်ကိုတူကိုထဒီမိုကရေစီသဘာဝဆိုတဲ့ဆောင်ပုဒ်ကိုအကောင့်ထဲပေါ်တဲ့နေရာမှာစီပင်တာယာခေါ်ဒေသန္တရဖွံ့ဖြိုးရေးအဖွဲ့ရဲ့အရေးပါပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင်
မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးမှာအခက်အခဲအမျိုးမျိုးရှိနေပေမဲ့ဒေသန္တရဖွံ့ဖြိုးရေးသို့မဟုတ်စီပင်တာယာရေးအဖွဲ့တွေရဲ့အခန့်ကဏ္ဍကတော့အလားအလာကောင်းတယ်လို့ အမေရိကန်အခြေစိုက် Asia Foundation ပညာရှင်တွေကမြင်ပါတယ်။စီပင်သားရအဖွဲ့တွေတိုးတက်ဖွံ့ဖြိုးလာလေလေကိုတူကိုတဒီမိုကရေစီသဘာဝရှင်သန်လေလေဖြစ်တယ်လို့ဆိုပါတယ်။ဒါလို့ဖြစ်လာအောင်လဲ Asia Foundation ကကူညီနေပါတယ်။ဒါပေမဲ့အနည်း90ကျော်ဗဟိုချုပ်ကိုင်မှုစနစ်ကျင့်သုံးတာကြောင့်ဒေသန္တရအဖွဲ့တွေကနေရာတိုင်းမှာစံတော်ဝါလုံနေရတဲ့အဆင့်ပဲရှိပါသေးတယ်။ဒါကြောင့်စီပင်သားရဲ့အဖွဲ့တွေလုပ်ငန်းတွင်ကျေစီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Asia Foundation နဲ့ Renaissance Institute တို့ပူးတွဲပြီးလွန်ခဲ့တဲ့နှစ်ဇန်နဝါရီလကရန်ကုန်မြို့မှာအလုပ်ရုံဆွေးနွေးပွဲကျင်းပပေးပါတယ်။တိုင်းပြည်နယ်နဲ့ဒေသကိုယ်စားလှယ်တွေအတွေ့အကြုံချင်းအမြင်ချင်းဖလှယ်နိုင်အောင်အင်္ဂလိပ် Australia နဲ့ Swiss အစိုးရတို့ရဲ့ငွေကြေးထောက်ပံ့မှုနဲ့ကျင်းပတာဖြစ်ပါတယ်။ဝင်ကြီးရှိဦးညွန်ကြားရေးမှူး73ဦးနဲ့စီပင်အရာရှိ15ဦးတက်ရောက်တဲ့3ရက်ကြာအလုပ်ရုံဆွေးနွေးပွဲဖြစ်ပါတယ်။စီပင်တရားအဖွဲ့အလုံးပါဝင်တဲ့ပထမအကြိမ်ဆွေးနွေးပွဲပါပဲ
။ဘိုးချုပ်ကံမှုအားကောင်းတဲ့အုတ်ချုပ်ရေးစနစ်မှာစီပင်တရားအဖွဲ့တွေဟာလုပ်ပိုင်ခွင့်အတော်ရှိတာတွေ့ရပါတယ်။ပြည်နယ်နဲ့တိုင်းအစိုးရလက်အောက်ခံဖြစ်ပေမဲ့ဘယ်ဝင်ကြီးဌာနကမှအစီရင်ခံစရာမလိုတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဘိုးချုပ်ကံမှုအ ਨੇ ဆုံးအဖွဲ့အစည်းတွေဖြစ်ပြီးအခြားဌာနတွေနဲ့အဆက်အသွယ်မရှိတာကြောင့်အခြားနေရာတွေမှာဖြစ်ပျက်နေတာကိုလည်းသိနိုင်တဲ့အခြေအနေမရှိပါဘူး။စီမင်းသားရအဖွဲ့တစ်ဖွဲ့ဟာအခြားအဖွဲ့တွေစီကသင်ခန်းစာရဖို့အလားအလာအလွန်နှဲပါတယ်။ဒါကြောင့်တိုင်းနယ်ပြည်နယ်ကစီမင်းသားရအဖွဲ့တွေအားလုံးတခန်းထဲမှာစုဝေးကြပြီးအလို့ယုံဆွေးနွေးပွဲကျင်းပနိုင်တာကိုအောင်မြင်မှုလို့မြင်ကြပါတယ်။ဝန်ဆောင်လုပ်ငန်းတိုးမြှင့်ရေးဝန်ဆောင်လုပ်ငန်းကောင်းမွန်ဖို့အတွက်အခွန်အောက်ယူရေးနဲ့ပြည်သူလူထုနဲ့ဆက်ဆံရေးကောင်းမွန်ရေးစတာတွေကိုအဓိကထားဆွေးနွေးကြပါတယ
်2008အခြေခံဥပဒေအရတိုင်းနယ်ပြည်နယ်လက်အောက်ခံစီပင်သားရဲအဖွဲ့တွေဟာဒေသခံတွေရဲ့လိုအပ်ချက်နဲ့အညီအခွန်ကောက်ခံခွင့်ရှိပါတယ်မြို့နယ်စီပင်သားရဲအဖွဲ့တွေဟာကိုယ်ရံပုံငွေကိုရှာပြီးသုံးစွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါတယ်ပြည်နယ်တွင်းသွားရေးလာရေးတန်ရှင်းရေးမီလင်းရေးစီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါတယ်မြို့နယ်တွင်းကဈေးဆိုင်စားတောက်ဆိုင်နဲ့အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီပင်သားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွန်အောက်ဟာမြို့နယ်စီပင်ရုံးနေရဲ့အသုံးစရိတ်ဖြစ်လာပါတယ်အရာဝတီရှမ်းနယ်ကရင်ပြည်နယ်မှာအခွန်စည်းကြရာမှာကွန်ပျူတာကိုသုံးနေပါပြီ
မြန်မာနိုင်ငံမှာပစ္စည်းကုန်ကောက်ခံတဲ့နှုန်းအ ਨੇ ဆုံးဖြစ်နေတာကိုလည်းဆွေးနွေးကြပါတယ်ပစ္စည်းကုန်ဆိုတာအင်ဂျန်မြေပိုင်ရှင်တိုင်းပိုင်ဆိုင်မှုတန်ဖိုးကိုလိုက်ပြီးပေးရတဲ့အခွန်ဖြစ်ပါတယ်ဥပမာရှမ်းပြည်နယ်ရဲ့မြို့တော်တောင်ကြီးမှာအိမ်တော်စုတစုဟာတစ်နှစ်မှာ$1သာပစ္စည်းကုန်ပေးရပါတယ်လက်ဖက်ရည်လေးကွက်ပိုးနှစ်စဉ်ပစ္စည်းကုန်ဆောင်ရတဲ့သဘောဖြစ်ပါတယ်စီပင်သားရအဖွဲ့ဟာပစ္စည်းကုန်ကိုကောက်ခံသုံးခွင့်ရှိပေမဲ့ရတဲ့တဲ့လောက်မရတဲ့အခါမှာလောက်ရကံရခက်ခဲလာပါတယ်။ရန်ကုန်မှာတော့နှစ်စဉ်ကောက်တဲ့ပစ္စည်းကွန်ဟာလက်ဖက်ရည်နှစ်ခွက်စာလောက်ပဲရှိတယ်လို့ဆိုပါတယ်။ကရင်ပြည်နယ်ဖမ်းအမာတော်နှစ်စဉ်ပစ္စည်းကွန်ဟာလက်ဖက်ရည်၈ခွက်စာရှိတာမို့ရန်ကုန်ရဲ့ပစ္စည်းကွန်ဟာသဘာဝမကျပဲဖြစ်နေပါတယ
်။ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်မြို့နယ်စီပင်ရုံးတွေကအခွန်ကောက်ယူကြပါတယ်။မြို့နယ်စီပွားရေးဖွံ့ဖြိုးမှုဟာမြို့နယ်စီပင်သားရရုံးအပေါ်မှာအများကြီးမူတည်ပါတယ်။စီပွားရေးလုပ်ငန်းကိုဘယ်မူနဲ့အခွန်ကောက်ယူတယ်ရတဲ့ဝင်ကိုဘယ်လိုသုံးတယ်ဆိုတဲ့ကိစ္စမှာပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်။အမိုက်ကျုံးတဲ့အလုပ်နဲ့စွန့်ပစ်တဲ့အလုပ်ကိုလည်းစီပင်ရုံးကပဲလုပ်ရပါတယ်။မြန်မာပြည်ကအမိုက်ပုံတွေဟာမိလောင်ပြီးအစိမ့်ငွေထွက်တဲ့အန္တရာယ်ရှိပါတယ်။အမိုက်တွေစုပုံလာရင်အမိုက်ပုံကိုသုံးလင်းတဲ့အချိန်နေရာရွှေပြောင်းပေးဖို့လိုအပ်ပါတယ်။ပြည်သူ့ကျန်းမာရေးမထိခိုက်အောင်အမိုက်ပုံပြဿနာကိုဘယ်လိုတင်းသိမ့်မယ်ဆိုတာကိုလည်းဆွေးနွေးကြပါလေဒီကိစ္စဟာငွေကြေးကုန်ကျများတဲ့လုပ်ငန်းဖြစ်လို့ပစ္စည်းကုန်တိုးပြီးကောက်ခံမှုဆွေးနွေးကြပါလေပြည်သူလူထုကတော့အခွန်ပိုပြီးပေးဆောင်ရတာကိုနှစ်သက်မှာမဟုတ်ပါဘူးဒါကြောင့်ပွင့်လင်းမြင်သာပြီးတာဝန်သိတဲ့အခွန်တော်စနစ်ကိုပြည်သူတွေနားလည်သဘောပေါက်ဖို့လိုအပ်ပါလေပြည်သူယုံကြည်တဲ့စီပင်သားရစနစ်ဖြစ်လာအောင်လည်းလုပ်ဖို့လိုပါလေစီပင်သားရရုံးတွေဟာပြည်သူနဲ့တိုက်ရိုက်တိုက်တွေ့နေတာမို့ပုံမှန်ပွင့်လင်းမြင်သာတာဝန်ခံမှုရှိကြောင်းထားဝင်ပြနိုင်မှုလိုအပ်ပါလိမ့်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုဦးအောင်ခင်နဲ့အတူကိုညံဝင်းအောင်တင်ဆက်ပေးခဲ့တာပါရှင်။
အခုတော့တိုင်းရင်းသားဒေသတွေဘက်ကအခြေအနေကိုသိနိုင်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီရှင်။ထိုင်းခြေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြထားပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ KNU ထိန်းချုပ်နယ်မြေဖပုန်ခိုင်မှာ2019ခုနှစ်နှစ်စံပိုင်းမှာ KNLA တပ်မဟာငါနဲ့မြမတပ်မတို့ကြားပစ်ခတ်မှုပြန်လည်ဖြစ်ပွားလာနေပါတယ်။ရခိုင်ပြည်သူတွေရဲ့အခက်အခဲတွေကိုဖြေရှင်းဖို့ရခိုင်အမျိုးသားညီညွတ်ရေးကော်မတီတရက်ဖွဲ့စည်းသွားမယ်ဆိုတာနဲ့အေရီမြစ်ဆောင်ရေကတာရေအားလက်စစ်စီမံကိန်းပြန်လည်စတင်နိုင်ဖို့အစီအစဉ်ကိုကချင်နိုင်ငံရေးပါတီတွေကလက်မခံတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေဖပွန်ခရိုင်မှာ2019ခုနှစ်စာမိုင်းမှာပဲ KNU လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာငါးနဲ့မြမတပ်မတော်တို့အကြားပစ်ခတ်မှုနှစ်ကြိမ်ပြန်လည်ဖြစ်ပွားလာနေပါတယ်လက်ရှိဖြစ်လာတဲ့နှစ်ဖက်တင်းမာမှုတွေဟာတပ်မတ်နယ်မြေကျော်ဝင်မှုအနေဖြစ်လာတဲ့တင်းမာမှုတွေဖြစ်ပြီးအခုလ9ရက်နေ့မှတစ်ကြိမ်17ရက်နေ့မှတစ်ကြိမ်ပစ်ခတ်မှုဖြစ်လာတယ်လို့ KNU တပ်မဟာငါးရုံးထိုင်ဗိုလ်မှူးစောကလေးတို့ကဆိုပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်မတ်လကစတင်ပြီး KNU ထိန်းချုပ်နယ်မြေဖားပုန်ခရိုင်မှာတပ်မတော်ဘက်ကလမ်းဝင်ရောက်ဖောက်လုပ်မှုကနေအစပြုပြီးနှစ်ဖက်မကြေလည်မှုတွေဖြစ်ပွားပြီးတဲ့နောက်မကြာခဏထိတွေ့ပစ်ခတ်မှုတွေရှိလာနေတာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်တွင်ရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းကျော်လွှားဖို့အတွက်အလွာတီးတီးကပုံကူတဲ့ရခိုင်မျိုးရင်းညီညွတ်ရေးကော်မတီတရမကြာမီဖွဲ့စည်းသွားမှာဖြစ်ပါတယ်။စန္ဒဝရီလ12ရက်နေ့ကစစ်တွေမြို့မှာရှိတဲ့ရခိုင်မျိုးရင်းပါတီ AMB ဗဟိုရုံးမှာအရက်ဖက်ဖွဲ့စည်းတွေပါတီကိုယ်စားလှယ်တွေနဲ့တန်ဃာတော်တွေနဲ့ပြုလုပ်တဲ့ဆွေးနွေးပွဲမှာအခုလိုရခိုင်မျိုးရင်းညီညွတ်ရေးကော်မတီတရဖွဲ့စည်းဖို့ဆုံရခဲ့ကြတာပါ။ဒီဆွေးနွေးပွဲမှာနိုင်ငံတော်သမ္မတယွန်းဦးစော်ထေးကနေသတင်းစာချင်းလင်းပွဲမှာရခိုင်ရေးနဲ့ပတ်သက်ပြီးပြောဆိုမှုတွေကိုသုံးထားခြင်းစစ်ဘေးဒုက္ခသည်တွေမူလနေရာမှာပြန်လည်ခြေချနေထိုင်ရေးနဲ့ရခိုင်ပြည်နယ်တွင်းငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့တွေကိုအထူးကထားဆွေးနွေးခဲ့တယ်လို့သက်ရောက်ခဲ့သူတွေကပြောပါရယ်ကော်မတီကိုရခိုင်မျိုးနယ်စုကပါတီတွေအရဖွဲ့ဖွဲ့စည်းတွေရခိုင်နိုင်ငံရေးပါတီတွေတန်ဃာတော်တွေအပါအဝင်တက်ကြွလှုပ်ရှားသူတွေနဲ့ဖွဲ့စည်းသွားကြမှာဖြစ်ပြီးရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့မြို့နယ်ကူစားပြုကော်မတီတွေကိုလည်းဖွဲ့စည်းသွားမှာဖြစ်ပါရယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အရှိတောင်ဖက်မှာရှိတဲ့လုံဝိုင်းရွာနဲ့နှမ်လောင်းရွာကြားမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်ဒေသခံလူထုနေရာကနေစွန့်ခွာခဲ့ရပါတယ်။ဇန်နဝါရီလ16ရက်မနက်9နာရီအချိန်ခန့်ကစတင်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ SSPP ရဲ့ပြန်ကြားရေးတင်ဆက်စာမျက်နှာဖြစ်တဲ့ SSPP Info Facebook မှာတော့ RCSS နဲ့ပြစ်ခတ်မှုဖြစ်ပွားတာဖြစ်ကြောင်းရေးသားဖော်ပြထားပါတယ်။လက်ရှိမှာတော့တီဘောမြို့နယ်နမ်မခေါ်ဖုန်ကြီးကျောင်းနွန်ကန်ဖုန်ကြီးကျောင်းတွေမှာစစ်ဘေးရှောင်အဟောင်းနဲ့အသည့်စုစုပေါင်း900ကျော်ရှိနေပါတယ်
။မွန်ပြည်တပ်ပါတီဥဆောင်ပြီးတန်ဃာတော်တွေနဲ့ဒေသခံတို့ပူးပေါင်းပြီးမူရေးစစ်စွဲကုသရေးနဲ့ပြန်လည်ထူထောင်ရေးစခန်းတစ်ခုကိုရေးမြို့နယ်ဝယ်စင်ကျေးရွာနေမှာဖွင့်လှစ်သွားမယ်လို့မွန်ပြည်တပ်ပါတီသဝဲခရိုင်ဥက္ကဋ္ဌနိုင်ညာထုံးကပြောပါတယ်။မူရေးစေဝါ30သူတွေဆိုရင်လူမျိုးပါရမရွေးလာရောက်အနိုင်ရင်လက်ခံသွားမယ်လို့နိုင်ညာထုံးကပြောပါတယ်။မွန်ပြည်တပ်ပါတီဟာအစိုးရတရားမဟုတ်တဲ့အတွက်မူရင်းဆိတ်ဆွဲကုသရေးနဲ့ပြည်လဲထူထောင်ရေးစီမံကိန်းအကောင့်ထဲဖော်နိုင်ဖို့အတွက်ကိုမွန်တန်ကတော်တွေနဲ့ပြည်သူတွေကူညီထောက်ပံ့ပေးမှုနဲ့မြို့နယ်စစ်ကြေးရွာစစ်တို့ကိုအဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့သူကဆိုပါတယ်။မူရင်းဆိတ်ဖြတ်သူတွေအနေနဲ့မူရင်းဆိတ်ဝါပြတ်သွားပြီးဆိုရင်သူတို့ဘဝပြန်လဲထူထောင်ရေးအတွက်အသက်မွေးဝန်းကြောင်းအသက်ပညာတစ်ခုခုကိုတင်ပေးဖို့အစီအစဉ်ပေးမှာဖြစ်ပြီးဒီစီမံကိန်းအတွက်လိုအပ်တဲ့ငွေကြေးနဲ့ရည်ရှိရက်တည်နိုင်ရေးအတွက်ကိုရင်းမြုပ်နယ်မှာရှိတဲ့မွန်ဖုံးတော်ကြီးကျောင်းတွင်နဲ့ချိတ်ဆက်ထားတယ်လို့တံမြူစီယံမြို့ဟန္တာသောကျောင်းဆရာတော်ဗတ္တန္တတီလဝန္ဒကမိတ်ကြားပါရယ
်ရင်းမတော်တဆမှုပုံမှန်များပြားလာနေတဲ့မွန်ပြည်နယ်မှာစီးမဲ့ကမ်းမဲ့မော်တော်ယာဉ်တွေကိုလင်းယုံစီမံချက်ဆိုပြီးဇန်နဝါရီလ15ရက်နေ့ကနေစတင်ဖမ်းဆီးအရေးယူမှုတွေပြုလုပ်နေပါတယ်စတင်ဖမ်းဆီးတဲ့ရက်မှာဆိုရင်တပြည်နယ်လုံးမှာမော်တော်ယာဉ်အစီး400ကျော်ဖမ်းဆီးရမိထားတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးအရေးယူမှုမပြုတ်ခင်မှာမော်တော်ယာဉ်မောင်းနှင်စီးနှင်းသူတွေကိုလိုက်နာဖို့အတွက်ဆိုပြီးလိုင်စင်မဲ့ယာဉ်တွေမောင်းနှင်စီးနှင်းခြင်းမပြုတ်ဖို့မော်တော်ယာဉ်တွေတတ်မှတ်မိုင်နှုံးထပ်ပုံမ မောင်းရန်စတဲ့အချက်ဆက်ချက်စီကမ်းချက်တွေကိုလည်းမွန်ပြည်နယ်အစိုးရကထုတ်ပြန်ထားပါတယ်စီကမ်းမဲ့မော်တော်ယာဉ်တွေကို2015မော်တော်ယာဉ်ဥပဒေနဲ့အညီတရားစွဲဆိုအရေးယူသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအယောက်ဒီမြေဆုံရေကာတာရေအားလျက်စစ်စီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်တပ်အမတ်မစ္စတာဟုန်လျန်ကနေကချင်ပြည်နယ်ခီးစဉ်တွင်ကချင်နိုင်ငံရေးပါတီဘာသာရေးအသင်းအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံမှုမှာဖိအားပေးပြောဆိုခဲ့တာပါကချင်နိုင်ငံရေးပါတီအနေနဲ့ကတော့ရေကာတာတိဆောက်ရေးကိုလက်မခံဘူးလို့လည်းထုတ်ပြန်ထားပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်
ကချင်နိုင်ငံရေးပါတီသုံးပါတီအနေနဲ့မြစ်ဆုံရေကာတာတိဆောက်ရေးကိုလက်မခံဘူးလို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ
်အဓိကကတော့ကျွန်တော်ကဒီဟာလူထုသဘောထားအတိုင်းပဲဖြစ်ပါလိမ့်မယ်ကချင်ဒီမိုကရက်တစ်ပါတီပဲဖြစ်ဖြစ်ပေါင်းစည်းရေးပါတီဖြစ်ဖြစ်ကျွန်တော်ရဲ့သဘောထားကတော့ဒီမြစ်ဆုံရေကာတာနဲ့ပတ်သက်လာရင်တော့မူကတော့ကျွန်တော်မပြောင်းပါဘူးအရင်မြစ်ဆုံရေကာတာနဲ့ပတ်သက်လာရင်တော့ကျွန်တော်ဒီဟာကိုဆက်လက်ဒီဆောက်ခွင့်တော့ကျွန်တော်ပေးလို့မဖြစ်ပါဘူး။ပြည်သူလူထုရဲ့သဘောထားအတိုင်းမဖြစ်ပါလိမ့်မယ်
။ကချင်ပူပေါင်းရေးပါတီ၃ခုဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTV ၊ကချင်ဒီမိုကရက်တစ်ပါတီ KDP နဲ့စီလုံးညို့ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ် UDPKS တို့ကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးဇန်နဝါရီလ၁၄ရက်နေ့သဘောထားထုတ်ပြန်ခဲ့ကြပါတယ်။တရုတ်တမ်မမစ္စတာဟုန်လျန်နဲ့ကချင်နိုင်ငံရေးပါဘာသာရေးအသင်းအဖွဲ့တွေနဲ့ဒီဇင်ဘာ29ရက်နေ့တွေ့ဆုံပြီးမြစ်ဆုံစီမံကိန်းပြန်လည်စတင်နိုင်ရေးမှာကချင်အဖွဲ့အစည်းတွေကကန့်ကွက်တာမရှိဘူးလို့ထုတ်ပြန်ပြီးအခုလိုသဘောထားတံပြန်ထုတ်ပြန်ခဲ့တာပါဒါပေမဲ့ဒီခီးစင်နဲ့ပတ်သက်ပြီးတရုတ်တန်ယွန်းကဇန်နဝါရီလ23ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ကချင်နိုင်ငံရေးပါတီတွေရဲ့ပြောကြားချက်တွေကိုဖော်ပြရမှာအမှန်တကယ်ဆွေးနွေးခဲ့တာနဲ့ကွဲလွဲမှုရှိနေတယ်လို့ဥကွန်ကောင်အောင်ခန်းကပြောပါတယ်
အချက်၃ချက်ကြိုးပြပါတယ်ပထမအချက်ကတော့မြစ်ဆုံရေကာတာတည်ဆောက်လို့မတည်ဆောက်ဘူးဆိုရင်ဒီ investment ဒီအတိမဝင်လာတော့ဘူးဆိုတဲ့ဟာပြောတယ်ဒုတိယအချက်ကတော့ဒီဒုတိယအချက်ကတော့investment လုပ်တဲ့လူတွေကစိတ်ဆိုးနေတာပေါ့နော်တတိယအချက်ကတော့ဒီလက်ကြီးထောင်းပေါက်ဖော်တွေဖြစ်တဲ့ပမာနဲ့တည်ုပ်တွေကဒါကြောင့်ကနေ့တည်းတည်းချင်းခံမိမှနေတယ်ဆိုတဲ့ဟာကိုလည်းပြောပြပါတယ
်ကချင်ပြည်နယ်အတွင်းလှုပ်ဆောင်မဲ့စစ်မှုစီမံကိန်းတွေနဲ့ပတ်သက်ပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိမှသာဆောင်ရွက်ရမယ်ဖြစ်ကြောင်းကချင်ပူပေါင်းပါတီ၃ခုကပြောပါတယ်ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဖွဲ့ BCG ကဥဆန်အောင်ကလည်း
ဒီကတော့ခုခုဆိုရင်တို့အမျက်ထုတ်ဖို့ပဲတောင်းကြည့်နေတာပါပဲခင်ဗျအမှန်ကငြိမ်းချမ်းရေးရတယ်ဖြစ်စေမရတယ်ဖြစ်စေဒီမြေဆုံစီမံကိန်းကရပ်ဆိုင်းရမှာဖြစ်တယ်။တက်ဆိုင်ရာအာဏာပိုင်တွေကတော့သူကငင်းချမ်းရင်မြသေးလို့ဆိုတဲ့အကြောင်းပြချက်တွေရှိလို့ကိုကငင်းချမ်းရင်အလားလာကောင်းပြီပဲ။ဒါကိုပြန်စမယ်ဆိုတဲ့အနေအထားမျိုးနဲ့အဲ့ဒီကအချိန်ကိုက်အနေနဲ့ဟိုအမျက်ထုတ်တဲ့အနေနဲ့အဲ့လိုပြန်ဖြစ်အားပေးလာတယ်လို့ကျွန်တော်မြင်ပါတယ်။
မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူတွေရဲ့ကန့်ကွက်မှုကြောင့်ဓမ္မရဦးသိန်းစိန်လက်ထက်ကစလို့ဒီကနေ့ချိန်ထိရပ်ဆိုင်းခဲ့ရမှာNLD အစိုးရလက်ထက်မှာတပံစီမံကိန်းနဲ့ပတ်သက်ပြီးလှုပ်ဆောင်ဖို့သတင်းတွေထွက်ပေါ်လာခဲ့တာပါမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရအနေနဲ့သဘောထားချပြတာမျိုးတော့မတွေ့ရသေးပါဘူ
းဆက်ပြီးတော့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL တို့စီရင်တင်မာမှုတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေရတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်နောက်မွန်အုပ်စုမိုက်ပုတ်ရွာပန်းပိရွာနဲ့နောင်ချိုရွာကဒေသခံတွေဟာနေရက်ကိုပြန်ကြဖို့ရလခတိုင်းကနေဆင့်ဆိုညွန်ကြတာကြောင့်နေရက်ကိုတချို့တဝက်ပြန်သွားကြပြီဖြစ်ပါတယ်။အသေးစိတ်သိရအောင်လို့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်အရှိတောင်ဖက်မှာရှိတဲ့မိုက်ပုတ်ရွာပန်ပိရွာနောင်ချိုရွာကဒေသခံလူထု900ခန့်ဟန်မိုင်းပန်မြို့ရင်းကို၎င်းတန်လွင်အရှိချမ်းကို၎င်းလင်းခင်းမြို့ရဲကို၎င်းထွက်ပြေးတင်းရှောင်ခဲ့ကြပါတယ်။ရက်တရပတ်လောက်အကြာနေရက်စွန့်ခွာခဲ့ကြတဲ့စစ်ဘေးရှောင်တွေကိုနေရက်ပြန်ကြဖို့ရလခတိုင်းမူးကစစ်ဆုံညွန်ကြတာကြောင့်လင်းခင်းမြို့ကိုရောက်ရှိနေတဲ့စစ်ရှောင်80ကျော်ဟာဇန်နဝါရီလ23ရက်နေ့ကနေရက်ကိုပြန်သွားကြပြီလို့စစ်ရှောင်ကိုညရဲမှာပါဝင်တဲ့မိုင်းပန်ဒေတာခန်ဆိုင်လုံကရှမ်းပါသားနဲ့အခုလိုပြောပါတယ
်မင်းကမင်းတင်28ရက်နေ့ဆိုင်တက်တိမှာ
လင်းခေးရောက်နေတဲ့ရှစ်ရှောင်85ရောက်ကိုရလခတိုင်းကစစ်ကား9စီးနဲ့ဇန်နဝါရီ14ရက်နေ့တုန်းကတွားတယ်လာပါတယ် တန်လွင်စစ်ချမ်းပဲရောက်နေတဲ့ရွာသားတချို့ကတော့ဒီတရက်နေ့တွင်ကဝတ်တက်တွေတန်လွင်မြစ်သားဆန်းတရာအထိလာပို့မယ်လို့ကြားရပါတယ်အခုတော့မိုက်ပုတ်ပက်မှာစစ်ရေးတင်းမာမှုမရှိတော့ပါဘူး PNL တို့တက်တွေကလည်းဒီတရက်နေ့တွင်ပြန်ဆုတ်သွားမယ်လို့ကြားသိရပါတယ်အဖက်မှာခုလောလောဆယ်ဆွေးရတက်ရှိတယ်ရွာပင်ဘက်တောပိုင်းဘက်မှာတော့ RCSS တက်တွေရှိပါတယ်
ဒေသခံလူထု90ခန့်ဟာဇန်နဝါရီလပထမပတ်ကလင်းခေးမြို့ကိုရောက်ရှိခဲ့ကြတာပါတိုက်ပွဲတွေမဖြစ်ဘဲနဲ့ဘာကြောင့်ထွက်ပြေးလာကြသလဲဆိုတာကိုတော့လင်းခေးရောက်နောင်ချိုရွာကဆရာတော်တပါးကအခုလိုပြောပါတယ
်စစ်ဖြစ်လို့ဆင်းလာတာလေနောင်ချိုရွာတိစစ်ဖြစ်တာနည်းနည်းကြာပြီသုံးလေးခါဖြစ်ပြီအစီအဲ့လေးကောက်နေအစီအဲ့လေးအဆန်နေပါလေတောင်းတယ်ကလေးတာကောက်နေကောက်နေလေအစတော့ကအိုးမလာခေးမှာအိုးမလာတဲ့အခါမှာတို့စီကောက်နေလေตัวอะล่ะไม้ปั่นมาไม้ปุ๋ยปั่นพี่จ๋าแท้มาตรุตั้วล่ะนี่ได้อาคารมาซี้ดิชิดาเบงมาซ่าได้หลูเลยซ่าได้ซิดมิได้ค้านเลยโกยอกป่าตั้วได้เอ้มาตะบี้พี่တော့โอพ่วยดิเต็ดล่ะ
ဒီလိုပြောဆိုချက်နဲ့ပတ်သက်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကရှမ်းဘာသာနဲ့အခုလိုပြောပါတယ်
။ဒီပါခေါ်ပါဘုံမှန်သူပြောနေလားဟိပါဟုတ်ကျေးစင်းတော့ဟုတ်ရင
်ပြန် RCSS ကနေတတတက်ကောက်တာမရှိခဲ့ဘူး။အဲ့လိုလှုပ်ကြံပြီးပြောဆိုရေးသားတာဖြစ်တယ်။ဘယ်လိုကနေတိုက်ပွဲဖြစ်လာရဲဆိုတာတော့ပိုးသက်ဖွဲ့ဝင်၄-၅ယောက်အပြသားဝတ်နဲ့ရွာထဲဝင်လာပြီးသွာလာလှုပ်ရှားတယ်ကျွန်တော်တို့လူတွေသွားစစ်ကြည့်တော့ပြေခတ်မှုစတင်ဖြစ်ပွားခဲ့တာပါအဲ့ဒီနောက်ပိုင်းကျွန်တော်တို့လူတွေစုပ်ပေးလိုက်တယ
်မိုင်းမှန်မြို့နယ်ပန်ပိရွာဖက်မှာပြီးခဲ့တဲ့2018နှစ်နောင်ပိုင်းကလေးကစပြီးအပြစ်ရအတူတကွလက်မှတ်ရေးထိုးထားတဲ့ RCSS နဲ့ PNLO တို့အကြားပြစ်ခတ်တိုက်ခိုက်မှုစစ်ရေးတင်းမာမှုတွေဖြစ်ပွားလာခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကရင်မျိုးသားအစည်းအရုံးထိန်းချုပ်နယ်မြေဖားပွန်ခရိုင်မှာ2019နှစ်စံပိုင်းမှာ KNLA တပ်မဟာ9နဲ့မြမတပ်မတော်တို့အကြားပြစ်ခတ်မှု2ကြိမ်ပြန်လည်ဖြစ်ပွားလာနေပါတယ်။ရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းကျော်လွှားဖို့အတွက်ရခိုင်မျိုးသားညီညွတ်ရေးကော်မတီတရက်မကြမီဖွဲ့စည်းသွားဖို့စီစဉ်နေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI Wine တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွာအစီအစဉ်ဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေအပြင်အပတ်စဉ်အစီအစဉ်တွေကို burmese.voanews.com မှာအသံနဲ့ရောစာသားနဲ့ပါဖော်ပြပေးပါတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာVOA Burmese News Facebook page နဲ့ YouTube website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါတယ်။ VOA အစီအစဉ်တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ burmese@voanews.com ကို email ပို့ပြီးတော့တောင်းယူနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းကနေပြီးတော့နောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းမန်ဘက်မြို့ကစားသောက်ဆန်38မှာအသေးခံဘုံးခွဲသမားတူရဲ့တက်ခတ်မှုကြောင့်အမေရိကန်နိုင်ငံသား၄ဦးသေဆုံးသွားပါတယ်။တက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့တွေစီးရီးယားကနေပြန်လည်ရုတ်သိမ်းတဲ့အခါကြုံရမဲ့အလားအလာတွေပေါ်မှာလည်းမိခွန်းတွေထွက်ပေါ်လာနေတာပါ။ Assistant စစ်သွေးကျောက်ဖွဲ့ကတော့မနေ့ကတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသလိုကြေညာခဲ့သလိုတက်ခတ်သူကစီးရီးယားနိုင်ငံသားအဖွဲ့ဝင်တူဖြစ်ပြီးကင်းလည်နေတဲ့အမေရိကန်ညွန်မောင်းတပ်ဖွဲ့တွေကိုပြစ်မှတ်ထားခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ဆိုရရန်ရတချို့ရဆိုင်ထားရတာတွေဆုံးသက်ပြီးဒီတစ်ပတ်ထဲအခြေအနေတွေပုံမှန်ပြန်ဖြစ်မလာဘူးဆိုရင်တော့သမ္မတဒေါ်နယ်ထရန့်အနေနဲ့စီစဉ်ထားတဲ့နိုင်ငံတော်အခြေပြမင်ငွန်ပြောကြားမယ့်ရက်ကိုရွှေ့ဆိုင်းတာဒါမှမဟုတ်စာနဲ့ပဲထုတ်ပြန်တာသမ္မတအင်ပြူတော်ကနေပြောကြားတာမျိုးလုပ်တဲ့အကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကမနေ့တုန်းကပဲပြောလိုက်ပါတယ်။နေ့စဉ်နိုင်ငံတော်အခြေပြမင်ငွန်ကိုဇန်နဝါရီလ29ရက်နေ့မှာပြောကြားဖို့စီစဉ်ထားပေမဲ့လွန်ကျော်ရေးအခြေအနေအရစိုးရိမ်စရာတွေရှိနေတယ်ဆိုပြီးအောက်လွတ်တော်ဥက္ကဋ္ဌကပြောဆိုထားတာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေယာမနေ့တုန်းကလွှတ်တော်မှာသူ့ပေါ်ယုံကြည်မှုရှိအဆိုတင်သွင်းတာခံခဲ့ရပေမဲ့မဲခွဲဆုံးဖြတ်ရမှာတော့အနိုင်ရသွားပါတယ်ဗြိတိန် EU ကနေနှုတ်ထွက်ရေးသဘောတူညီချက်ကိုလွှတ်တော်ကတခဲနဲ့ကန့်ကွက်မဲ့ပေးလိုက်ပြီးနောက်တစ်နေ့မှာပဲအထက်ခံပါတီကဝန်ကြီးချုပ်ပေါ်ယုံကြည်မှုရှိအဆိုတင်သွင်းထားတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုသွားမဲ့မြောက်ကိုရီးယားထိပ်တန်းအရာရှိတယောက်ဟာတရုတ်နိုင်ငံပေကျင်းမြို့တော်ကိုဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရုံးဝသတင်းကဖော်ပြပါတယ်။မြောက်ကိုရီးယားအစိုးရအရာရှိကင်ဂျွန်းချိုဟာတရုတ်နိုင်ငံက Air China လေးရောင်းလိုက်တဲ့ဒီနေ့နောက်မှဝါရှင်တန်ကိုရောက်လာလိမ့်မယ်လို့မျှော်လင့်ထားပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိသလိုနောက်ပိုင်းအင်ပီရိုမှာသမ္မတထရန့်ကိုနှုတ်ဆက်ဖို့လည်းစီစဉ်ထားကြပါတယ်။
နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voided Sonic ဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် bamis@voanews.com ကို email ပို့ပေးနိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားပေးနိုင်ကြပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေ။ကျမဆုမြတ်မော်ပါရှင်။
This program has come to you from the Voice of America, Washington.